တင်လာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နဲ့ပြန်ကျန်းမာချမ်းသာကြပါစေ။ကျမတို့ခုဒီမှာစိတ်ပိုင်းနဲ့ပတ်သက်ပြီးတော့လေ့လာကြတဲ့နေရာမှာဒီကျမတို့တတိယတလွှာအထိရောက်သွားပြီပေါ့နော်။တတိယတလွှာမှာဒီနေ့အာဟုသူစိတ်ဆက်နှစ်ပါးရဲ့တစ်ဆက်ချင်းသင်္ကေတခြင်းပုံစံဆင်နေတဲ့အတွက်ကာမဒေါသ24ရဲ့ကျမတို့ဒီနေ့ဆွေးနွေးစာတက်သွားပြီ။ဒါကဓမ္မမိတ်ဆွေတို့ဒီနေ့ကစာပြီးတော့အိမ်စာလေးတွေစာပေးပါတယ်နော်။ဒါကြောင့်ကျမတို့ exercise book လေးတုပ်ထားပေးပါ။မှားပြီးတဲ့အခါမှာဓမ္မမိတ်ဆွေခုဒါလောဘမှုစိတ်ရှိပါဦး။ကျမတို့ဘက်မှာပထမအလွှာနဲ့တတိယအလွှာရဲ့ထူးခြားချက်ကိုဒါလေးနည်းနည်းပြောချင်ပါတယ်။ကျမတို့စိတ်ပိုင်းကိုလေ့လာသင်ကြားတဲ့အခါမှာစိတ်ပိုင်းမှာအလွှာသုံးဆောင်ရှိပါတယ်။ပထမတလွှာကိုစုသွားတဲ့နေရာမှာလောဘမှုစိတ်ရှိပါ၊ဒေါသမှုစိတ်နှစ်ပါး၊မောဟမှုစိတ်နှစ်ပါးဆက်လက်ကြည့်သွားပါတယ်။ဘာအာဟုသူစိတ်ဆက်နှစ်ပါးယူသွားတယ်။နောက်တစ်ကြောင်ဆင်းသွားတယ်အာဟုတလဝူစိတ်ခုနှစ်ပါး၊အာဟုတလဝူစိတ်ရှိပါ၊အာဟိတ်ကရိယာစိတ်သုံးပါး။စိတ်တွေဤပြန်သွားလိုက်တယ်ဟုတ်ပဲမလား။အာဟိတ်စိတ်ရှိပါ။ပြီးသွားတဲ့အာဟုသူစိတ်ဆက်နှစ်ပါးရင်အခုပေါင်းလိုက်တဲ့အာဟိတ်စိတ်ရှိပါရင်အခုတစ်ခုပြန်ပေါင်းလိုက်တော့အာဒေါသနာစိတ်30အဲ့တော့ဓမ္မမင်းစင်များတတိထားစီကိုရေမှာအတ္တတလောကိုဆိုသွားတဲ့အခါမှာကျမတို့တွေဂျောင်းလိုက်ဆိုပြီးလို့ရှိရင်အဖြစ်ကိုသိချင်းကန့်လန့်ပြန်ပြန်ပေါင်းသွားတယ်ဒုတိယတလောဒုတိယတလောကျတော့ဆိုခဲ့ပြီးသောစိတ်ကြီး89,127ကိုစိတ်အမီ၄မျိုးနဲ့ဖွဲဆိုသွားတယ်အဲ့ဒီဆိုခဲ့ပြီးတဲ့ပေါင်းခဲ့ပြီးတဲ့စိတ်တွေတဲ့ကအကုသိုလ်ဆိုင်ရာဆက်ထုတ်သွားမယ်ကုသိုလ်ဆိုင်ရာဆွဲထုတ်သွားမယ်။ဝိသေသဆိုင်ရာဆွဲထုတ်သွားမယ်။ကရိယာဆိုင်ရာဆွဲထုတ်သွားရင်သူကပြီးတော့စိတ်ပေါင်း89စိတ်ချင်း89စိတ်တည်းရာ21ပါးမှာအကုသိုလ်စိတ်ဘယ်နှပါးလဲလို့ဆိုသွားတဲ့အခါမှာအကုသိုလ်ရဲ့အောက်တည်းဆွဲချလိုက်တဲ့အခါလောဘမှုသင်္ကေတလေးတွေတွေ့ကြပြီ။သင်္ကေတတွေ့တဲ့အခါမှာဒုတိယတစ်ခွာရဲ့ပုံစံကအကုသိုလ်ဆိုတဲ့ခေါင်းစဉ်အောက်မှာသင်္ကေတတွေ့တယ်။သင်္ကေတတွေ့တဲ့အခါမှာအဖြစ်ကိုကျမတို့ကြည့်တဲ့အခါမှာသင်္ကေတရဲ့မိမိတို့ရဲ့ဓမ္မမင်းစိန်များတဲ့ကဆိုလို့ရှိရင်ဒါဒီဒေဘက်ကိုပြန်ကြည့်ရအောင်ဟုတ်ပါလားဒေဘက်ကိုကြည့်ရအောင်ပထမကြလွာကြတော့ကျမတို့ကကျမတို့ဇေယျရဲ့မိမိတို့ရဲ့လက်ဝဲဘက်ကနေပြီးတော့မှလက်ရာဘက်ကိုသွားထားတယ်ဒုတိယကြလွာကြတော့ကျမတို့ကစိတ်အမိကိုအာဟုသူစိတ်ကုသူစိတ်ဝိဘက်စိတ်တရိယာစိတ်ရယ်လို့စိတ်အမိ၄မျိုးပဲယူမှာဖြစ်တဲ့အတွက်ကြောင့်အာဟုသူဆိုင်ရာခေါင်းစဉ်ရဲ့အောက်တဲ့တဲ့မှာကျမတို့ကသင်္ကေတတွေ့တယ်။သင်္ကေတတွေ့တဲ့အခါမှာကျမတို့ကဒီသင်္ကေတတွေဒါလဲကျမတို့မဆန့်စစ်သေးဘူး။သင်္ကေတတွေ့လို့ရှိရင်မိမိတို့ရဲ့ဘယ်ဘက်ကိုကြည့်လိုက်ရင်အဖြစ်ပြန်တွေ့တယ်။ဒါဆိုရင်အာဟုသူစိတ်စနစ်ပါသင်္ကေတတွေ့တယ်။မိမိတို့ရဲ့လက်ဝဲဘက်ကိုကြည့်လိုက်တော့သောတုမှုစိတ်ရှိ။နောက်တစ်ခါနောက်တစ်ခွဲ့ကြည့်တော့လည်းရှိသေးတယ်။ကြည့်လိုက်တော့သောတုမှုစိတ်နဲ့နောက်တစ်ခွဲ့ကြည့်တယ်လည်းဘေးကိုကြည့်လိုက်တော့မောမှုစိတ်နဲ့အာဟုသူဆိုင်ရာမှာဒီသုံးခွဲ့ကလွဲ၍အချားပါမှမရှိတော့တဲ့အတွက်အာဟုသူစိတ်ပေါင်းဘလောက်လဲဆိုရင်အခြေကပထမတလွှာတော့ကလောဘမှုရှိဒေါသမှုနှိမ့်မောဟမှုနှိမ့်ဒီဘက်သွားလိုက်ရင်ဘောင်းအာဟုသူစိတ်ဆက်နေခုဒီလိုကြည့်မှာမဟုတ်တော့ဘဲနဲ့အာဟုသူဆိုင်ရာမှာသင်္ကေတသုံးခုရှိတယ်မိမိတို့ရဲ့လက်ဝဲထဲမှာအခြေရှိတယ်အလုံးပေါင်းကိုလိုချင်ရင်ထောင်လိုက်ဆွဲချလိုက်တဲ့အခါမှာစက်နှစ်စွာမတွေ့အဲ့ဒီစက်နှစ်ဒီအာဟုသူဆိုင်ရာစက်နှစ်ပါးဖြစ်သွားတယ်ကုသိုလ်ဆိုင်ရာကြည့်တော့မယ်ဆိုရင်ကုသိုလ်ပိုင်းဆိုင်ရာမှာကြည့်ဝက်လက်နေရာတွေမှာကျမတို့ကဘာမှမရေးထားရင်မရှိလို့သာသိရတယ်။နောက်တစ်ခါပထမဆုံးကုသိုလ်လိုင်းတည်းထဲမှာကြည့်ပထမတစ်ကြိမ်တော့တွေ့ပြီသိကြ။အဖြစ်ရှိခြင်းရင်လက်ဝဲထဲမှာကြည့်လိုက်တော့မဟာကုသိုလ်ရှိ။နောက်တစ်ခါတိကြတွေ့ပြန်တယ်ကျမတို့ကဘေးကိုကြည့်တော့ဒူပါဝဆရာကုသိုလ်စိတ်၅ပါး။အောက်တစ်ခါကြက်ခွဲမှာတိကြတွေ့ပြန်ပြီအဖြစ်ပြန်ကြည့်အာရပါဝစရာကုသိုလ်စိတ်၄ပါး။နောက်တစ်ခါဆက်ကြည့်တယ်တိကြတွေ့ပြန်တယ်ဒီကိုကြည့်လိုက်တော့လောကုတ္တရာကုသိုလ်စိတ်အချင်းလေးပါ။နောက်တစ်ခါဆက်ကြည့်တယ်သင်္ကေတတွေဆက်ကြည့်လိုက်တဲ့အခါကျတော့သောတာပတိမေင္ငါသက္ကရာဂါမိမေင္ငါအနာဂါမိမေင္ငါအရဟတမေင္ငါပေါင်းလိုက်လို့ရှိရင်ဒါဒီပထမတစ်လွှာတော့ဆိုခဲ့တယ်မက်စိတ်အကျယ်20။သွားလို့သင်ခဲ့တယ်မက်ဆိုတာဒီလောကုတ္တရာကုသိုလ်ဆိုတော့မက်စိတ်အကျယ်20ဆိုတာလောကုတ္တရာကုသိုလ်စိတ်အကျယ်20နဲ့အတူတူပဲ။နောက်ပိုင်းဘာမှမရှိတော့ဒါဆိုရင်ဆိုခဲ့ပြီးတယ်ကုသိုလ်ပိုင်းဆိုင်အောင်ကြည့်လိုက်တဲ့အခါမှာပါတဲ့စိတ်တွေကိုတတိပြန်ထားကြည့်လိုက်ကုသိုလ်ဆိုရင်လည်းပါအောင်ပါရမယ်။အဲကြောင့်ကြည့်လိုက်တော့ပထမတစ်ခွဲ့ကိုကြည့်လိုက်တော့မဟာကုသိုလ်စိတ်7ပါးဒုတိယတစ်ခွဲ့ကိုကြည့်လိုက်တော့ရူပဝဆရာကုသိုလ်စိတ်5ပါးတတိယတစ်ခွဲ့ကိုကြည့်လိုက်တော့အရူပဝဆရာကုသိုလ်စိတ်4ပါးသရုပ်ထအခွက်ကိုကြည့်လိုက်တော့လောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးနောက်တစ်ကြွယ်ကြီးကိုကြည့်လိုက်တော့လောကုတ္တရာကုသိုလ်စိတ်အကျဉ်း20ဆိုတော့စိတ်တွေကိုပေါင်းတဲ့အခါမှာခုလောကုတ္တရာကုသိုလ်စိတ်မှာအကျဉ်းလည်းရှိတယ်အကျယ်လည်းရှိတယ် အကြီးရောအကျယ်ရောစခုပေါင်းရုပ်ထုံးစံနေရာပေါင်းရထက်ပုံမှာပေါ့ထက်ပုံမယ်ဆိုတော့လောကုတ္တရာကုသိုလ်စိတ်အချင်းလေးပါးကိုထည့်ပေါင်းလိုက်တဲ့အချိန်မှာလောကုတ္တရာကုသိုလ်စိတ်အကျယ်20ခဏခြံလိုက်နောက်တစ်ခါလောကုတ္တရာကုသိုလ်စိတ်အကျယ်20ကိုပေါင်းမယ်ဆိုရင်လောကုတ္တရာကုသိုလ်စိတ်အချင်းကိုတစ်ခါခြံလိုက်ဆိုတော့ဒီကုသိုလ်အွက်ကိုဆိုရင်အချင်းရောလောကုတ္တရာမှာကုသိုလ်အချင်းရောလောကုတ္တရာမှာကုသိုလ်အချင်းရောနှစ်မျိုးရှိနေတဲ့အတွက်ကြောင့်တစ်မျိုးဆိုရင်တစ်မျိုးခြံနောက်တစ်မျိုးဆိုရင်နောက်တစ်မျိုးခြံတော့သူကနှစ်ခါဆိုရတော့နှစ်ခါဆိုတဲ့အတွက်ကြောင့်ကျမတို့ကကုသိုလ်စိတ်မှာအချင်း20ချက်အချက်30ခွန်အဲ့ဒီအချင်း20ချက်အချက်30ခွန်ကလည်းအပြည့်ထုတ်ပြီးသားတနည်းအားဖြင့်ပြောရင်ခုခေတ်စကားနဲ့ပြောရင် calculator နှိပ်လိုက်ရင်ပေါင်းပြီးသားဖြည့်ထွက်တယ်လို့ပဲကွန်ပျူတာခလုတ်နှိပ်လိုက်ရင်ဖတ်တယ်လို့ပဲဆရာဘုရားပြင်ဆင်ပေးထားတာဒါကျွန်တော်တို့ကကြည့်နေလို့ဒါဒီဟာလေးတွေကလွယ်သေးအောင်အောင်ဖြစ်မယ်ကိုယ့်ဟာကိုယ်ဒီစရာကိုကူးကြည့်ရင်တော့မှတော်တော်လေးစနစ်တကျကူးဖို့ခဲ့မယ်ဒါဆရာဘုရားကစနစ်တကျဒေါင်းလိုက်ကြည့်နာကန့်လန့်ကြည့်နာစိတ်တလို့ကြည့်စိတ်တလို့ကြည့်မှန်နေဖို့ဆရာဘုရားရဲ့စီစဉ်ထားတဲ့ယူထားတဲ့အချိန်ကာလနော်တေးထားတဲ့ကျိုးစားထားတဲ့ဝရိယဉာဏ်ရည်စွာအားဖြင့်ကြီးမြှုပ်ဖွယ်ရမြင်ရပါလိမ့်။ဒါကြောင့်ကျမတို့ကမာကုသိုလ်စိတ်ကုသိုလ်စိတ်အတွက်ကိုကျမတို့ကကြည့်သွားရင်အပေါ်ကမတင်ထူတာတွေပြန်ရက်ထည့်ဆူသွားလိုက်တော့မဟာကုသိုလ်က၈ရူပဝဆရာကုသိုလ်က၅အရူပဝဆရာကုသိုလ်က၄လောကုတ္တရာကုသိုလ်ကအချင်း၄ပါးလို့ဆိုရင်ကနန်းဘလောက်များလဲဆိုစိတ်ကလိုက်ပြီးတော့ပေါင်းစရာမလိုဘူး။တကယ်လိုက်ပေါင်းရင်လည်းမာကုသိုလ်က၈ရူပကုသိုလ်က၈နဲ့၅နဲ့ပေါင်းလိုက်တော့7373ရင်အရူပကုသိုလ်က4ရဲ့ပေါင်းစက္ကွန်စက္ကွန်ရဲ့လောကုတ္တရာကုသိုလ်အချင်း4ရဲ့ပေါင်း21ဒီလိုလိုက်ပေါင်းရင်ပင်မန်းမှာဆိုတဲ့ကြောင့်ဆရာတော်ဘုရားကသူ့အွက်ကိုဒါနှံအောင်ထောက်သွားမဟာကုသိုလ်ရှိရူပဝဆရာကုသိုလ်ကအရူပဝဆရာကုသိုလ်လေးလောကုတ္တရာကုသိုလ်အချင်း4ပေါင်းကုသိုလ်ရဲ့အွက်မှာ21ဆိုရေးထားတယ်21မှာလည်းဒီထဲမှာလက်ဝဲဘက်ကိုပြန်ကြည့်ရင်စိတ်အချင်းလိုရေးထားတဲ့အတွက်အခုဆိုသွားတဲ့27ဒီအပြင်းပက်မှာရှိတဲ့အတွက်ကုသိုလ်ကြီးပဲဖြစ်ရမယ်ဆိုတော့ကုသိုလ်စိတ်အချင်း27ဖြစ်သွားတယ်ဒါဆိုရင်သူ့အချင်းလေးကိုလောကုတ္တရာကုသိုလ်အချင်းလေးကိုခြံလိုက်လောကုတ္တရာစိတ်အချင်းကုသိုလ်စိတ်အချင်း20ကိုသာဖြဲတော်မယ်ဆိုရင်အပေါ်ကဆိုခဲ့ပြီးတဲ့10ရက်9ရက်4ရက်ဆိုတဲ့18ခင်းမှာဒီ20ကိုထည့်လိုက်တော့39ဒီ39ဒီကုသိုလ်စိတ်အချင်း39ဒါဆိုရင်ဒုတိယတလွာကဘယ်လိုဖြစ်လာတယ်လဲလို့မေးရင်ပထမတလွာထဲမှာညောင်လိုက်လေးမျိုးဖွင့်လိုက်လို့သူနည်းသူစွာဝိသက်ထုံးကြီးသူစွာကရိယာဒီတိုင်းဆိုသွားတာ။ဒါဆိုရင်ပထမသွားကစိတ်အမိတွေကိုဆိုသွားတယ်။ဆိုသွားတဲ့နေရာမှာဘယ်စိတ်ဒီဘယ်နှပါဆိုတာဆိုသွားတယ်။အားလုံးပေါင်းဘလောက်ဆိုတာဆိုသွားတယ်။ဒုတိယသွားကျတော့ဆိုသွားပြီးတဲ့စိတ်တွေကိုအမျိုးအစာလေးမျိုးခွဲလိုက်တယ်။မင်းကကျွန်တော်ဒါလေးကိုအေးပဲရှင်းခဲ့ပြီ။အမျိုးအစာခွဲတယ်ဆိုတာဇက်နဲ့ခွဲတာ။ဇက်နဲ့ခွဲတာဖြစ်တဲ့အတွက်ကြောင့်ဒါလေးကိုလေးမျိုးထပ်အခုတတိယတလွာကျတော့ထူးထူးဆန်းဆန်းဘာမှမဟုတ်ဘူးပထမတလွာမှာလောဘမှုစိတ်10ပါးလို့ဆိုသွားတယ်အခုလောဘမှုစိတ်10ပါးဒီ10ပါးသောလောဘမှုစိတ်ကဘယ်ဟာတွေလဲလို့လောဘမှုစိတ်10ပါးကိုတစ်ပါးစီတစ်ပါးစီကျမတို့ပြုစော်ရတယ်အရင်တော့ကတော့လောဘမှုစိတ်10ပါးဒေါသမှုစိတ်2ပါးမောမှုစိတ်2ပါးဘောင်းအာဟုဇုစိတ်12ပါးအခုအာဟုဇုစိတ်12ပါးမှာတစ်ပါးစီတစ်ပါးတင်သွားတယ်ဒီအသေးပဲကလည်းစိတ်တို့ရဲ့သဘာဝစိတ်ဆိုတာဖြစ်ပြီးရဆိုရင်တစ်ခါဖြစ်ရင်တစ်စိတ်တည်းဖြစ်စိတ်နှစ်မျိုးသုံးမျိုးပြန်ချီရထုံးစံမရှိတဲ့အတွက်ကြောင့်လောဘမှုစိတ်ဖြစ်နေရင်လည်းလောဘစိတ်ဖြစ်ရင်လည်းလောဘမှုစိတ်ရှစ်ပါးတည်းကတစ်မျိုးပဲဖြစ်နေပါလေအဲ့တော့ကိုဖြစ်နေတဲ့လောဘကိုမှဖြစ်နေတဲ့လိုချင်နေတဲ့သဘောလေးကိုသိနေတဲ့စိတ်လေးပေါ့နော်လိုချင်မှုနဲ့အရင်ခံနေတဲ့လောဘမှုစိတ်ဖြစ်နေတဲ့အချိန်မှာကိုလောဘစိတ်ပြီးလောဘမှုစိတ်ပြီးဘယ်မျိုးအစားလဲပါလဲဆိုအရင်တော့မသိနေဘူးအဘိဓမ္မာတရားကိုလေ့လာလိုက်ကိုယ်တော်ကသူသိလို့ရတယ်။ဒါကြောင့်လောဘမှုစိတ်ဖြစ်တယ်ဆိုတာလေစိတ်ရွှေယတနာပြည့်စုံဥစ္စာတွေကိုမြင်ပြီးလိုချင်နေမှလောဘဖြစ်တာမဟုတ်ဘူး။အစင်းလာလေးရှိပြီးတော့ထားလိုက်တာလိုချင်လိုက်တာဆိုရင်အဲ့ဒါလောဘဖြစ်သွားပြီလေ။အကံလေးနားထောင်ရင်းနဲ့စာရလိုက်တာနော်။နောက်တစ်ခေါက်တော့နားထောင်ခြင်းသေးတယ်ဆိုရင်လည်းဒါလောဘဖြစ်နေတာပဲ။အနံ့လေးရှိပြီးဒီအနံ့လေးချိန်လိုက်တာဒါပဲဘာရင်မွေးနံလေးနဲ့ဘာပန်းနံလေးနဲ့ဆိုရင်လည်းအဲ့ဒီအချိန်မှာလောဘဖြစ်နေတာပဲ။အစာလေးစားလိုက်ပြီဒီအစာလေးကောင်းလိုက်တာဘယ်ဆိုင်ရဝယ်တာလဲဘယ်မှာရောင်းလဲရင်နီးနေတဲ့အတန်ကိုကလောဘစိတ်ကိုအရင်ခံပြီးနေတဲ့အတန်စိတ်ဓာတ်လေးစားနေတော့ပြုံပြုံပြုံပြုံဖြစ်နေတဲ့အပြုံးလေးကလည်းလောဘပြုံးလေးဒီလိုပြီးဒီမှာသင်လာရင်လေအပြုံးကအစာတရုပ်ခွဲပြတ်လာပြီဒီအပြုံးကြီးလောဘနဲ့ပြုံးနေတဲ့အပြုံးကမာနနဲ့ပြုံးနေတဲ့အပြုံးကငါသမီးငါသားငါချစ်တဲ့သူလို့အစွဲလေးနဲ့ပြုံးနေတဲ့အပြုံးကကုသိုလ်ပြုံးကအမှုတို့ပြုံးကခွဲချက်လာလေ 阿拉里的等阿拉的，接触到前面大家也接触到这边，还让这方面水面也，别的嘛，这样出来的，阿拉妇女啥，美丽拉也啥，都这么好不过江的过地啊，对呢，这样的皮子最长的，别的嘛，这样，这个瓦砖、路砖，这些呢，这样的，阿拉不查里的路砖，这地下的落叶，什么瓦的，老百姓是十八路不他妈的话，收来啥都，这地下的落个，这八间收来最长。这地下的话，收风收雨的，这他妈的话，交通变化的，后边老太太，他们虽然快点的，这他妈的话个，一千年收的，这地下的话个，一点水，这八斤，一路水掉了没？这土地下的话个，这他妈的话哟，这地下的话哟，不水，阿古都古都，五百个人，零六个数，他说的水排的话，一米多的。那如后天你啊，第二个的，那咱查个查出来，啊，先罗咱们这边一大个的，比他们啥电啊哈，接呀水的，啊，古老再不水，三年呐，十块钱呐，六折呀，三年呐，十块钱呐，八里多咯，八里多，十块钱呐，六折呀嘛，我他妈说，都往人家给啥地方？古地尼啊嘛，古地尼再多嘞，啊，旧楼里追人，南楼里追人，这一层追人，二追人，三追人，他妈说，查里里，登记查里里了，慢慢接来呀。这地上呢，楼顶给到那么的收的，比如说啊，包括在楼里头住的啊收的，比奥马其他的在楼里头这里啊收的，家里没有的，其实家里也多的啊，交个顶给到啊楼里的那么的收的，比啊宝马啥些啊宝骑的收来的，奥克马吧啥玩意这卡收的，比东部房里这水电这块，比交里等多的就讲，他有些种啊。牡丹啊，这么说人，我们那大大哈狗，这几个大三条，阿丁哈里个，谁的八路，这马路路，咱们这边呢，我们那大大哈个丹，这几个大三条丹，阿丁哈里个梅干，我们那大大哈个丹，这几个大三条丹，阿丁哈里个梅干，我顶住啥话来不来就是，家不难话是，哎呦，这多。阿里路接大比罗嘛，阿古都是三十八，跑阿古都是三十八路，咱们全部都嘛嘞巴里罗系列，这下子嘞，阿里巴里罗路弄嘛，电比罗弄嘛，所以啊，现在接比罗嘛，多么难打，打哈接单收啦，跑掉啦嘞，巴里出来着，多么难打，打哈狗，巴里银行多么难打，打哈接单，巴里来出来个多么难打，打哈狗，这几个打三百六，咱们再来呀，他跑来个这几个打三百六。阿丁卡里嘎，没跟路标人。阿丁卡里嘎，谁的吧？我说怎么路的？我们那那大哥，这几个大兄弟，阿丁卡里嘎，谁的吧？谁不要不？巴黎脚步鞋，这卡那边那新款，怎么路的嘛？这确定的比多的。哎，那的，给啥娘娘？路路旁出来的，应当咱们给啥里面小米的？给他娃子给啥里面娘里的？路哪里去？路会讲娘的，下路偏细心点他。第二是现在最早，第二是那个这个亚大比收银嘞，他们那个人来的，第二起来嘞，这不也少完了嘛？俺娘也有多差的，像这帮说第二是那的，啊，周周啊，金周呢，俺娘周娘没二是那吧？多少来的嘛？没水娘就表露了吧？我这边讲这帮说，啥时候明年啊？这帮说表给吧嘞？为什么？为什么啥定啊？哈嘛？定就过开始，过开那定就嘛？估计嘛都定你的失败耍的，啊，为什么都没讲嘞？都爱人呢，就就爱吃点水饺。都爱人嘞，吃嘛嘞，瓦楼、炸鸡、卡龟，送你阿妈呗。瓦楼嘞，王阳爷你来怎样呢？炸鸡出来在，不如甩下嘞，甩风甩你怎样呢？卡龟甩也不如甩下嘞，阿婆阿啥甩的啦，阿家啥甩的啦，出来个啥？谁家楼在住啊嘞？可怜哩哩来吃嘛，跟他嘞吃人，鸡肉阿罗嚼着，嚼着哩哩不嘛，谁家那个哩啊吃比罗哩？然后这边他讲，西龙啊，哎呦，东北的谁呀？这干股来来谁呀？都表姐，干股这样来干他呀？西龙啊，干股这样来啥？西龙啊，招这样来都还没过，喏，哎，干股这样来嘛？谁呀？来给你吃这个，一路的瓦楼不衰呀？一路的家具这样衰呀？一路这样看过，衰点的路啊，不往衰来，俺家衰来，别家的这车坏的，老家的车坏，帮来家弄不？家具一通看过一通啊，啥稀里的？阿里路谁呀个？真是真没来着嘛！你叫哪里个的？来人来拉拉的，一通来慢拉的，阿半路站着来慢的。你这嘛，瓦楼啥扒来谁呀？家具啥扒来啥？没有名的，苏阿柔没，欧阿柔没。阿里路苏来欧来哪来的说嘛？家具啥这个这里说嘛？家具呢以前呢放来着，家啥是哪的？家具家，家具家家。 ကာဒီအချာဝင်းစက်နှလုံးပေါက်ကာကာကာကာဘာမှမသိဘူးဖုန်းနဲ့နောက်တော့မှနားလည်အောင်ပြောတော့ကာဆိုတာဟဲ့ဒီလိုမင်းသမီးလေးလိုကာတာပေါ့ကာဆိုတာကာထားစီးထားတာပေါ့ပုံလေးတွေနဲ့ငါသူငယ်တဲ့ဖက်စာလေးဒီမှာတွေ့ဘူးမှာပေါ့ကျမတို့ကိုယ့်ဘဝလေးကိုပြန်မှတ်မိရကာဆိုတာကြတော့ကာကာလေးနေတာပေါ့ဒါမှမဟုတ်စီးတဲ့ကားဟုတ်ပေါ့အဲ့ဒါကလေးကဆွဲသွားတယ်အဲ့ဒီလိုနဲ့တစ်ရှစ်တစ်ဆင့်ဒီစကလုံးလေးတွေသုံးထလာဒီလိုနဲ့ပဲကျမတို့မြန်မာစာပေမြန်မာစကားကိုကျွမ်းကျွမ်းကျင်ကျင်တတ်လာတယ်အခုလေဘိဓမ္မာဘာသာရဲ့စတင်တာစဆိုဒီစိတ်ပိုင်းဆိုတာဒီအဘိဓမ္မာသူငယ်တန်းလို့ပဲကျွန်တော်တို့ပြင်စားပြရစေအဲကြောင့်ဒီအချိန်မှာလေဘာလဲညာလဲတော့မမေးရနဲ့ကိုဆိုရမယ်ပင်ကေတာအလုံးလေးတွေမှတ်ရမယ်ရေးဆိုရင်လည်းရေးရမယ်ငြင်းမှုပြန်တာပေါ့ဒီမှာလေးစဉ်းညာနောက်တစ်ချက်ကလေအားမလျှော့နဲ့ဒီမှာလေးစဉ်းညာဒီမှာအားပေးခြင်းလေးတွေအသက်ကြီးမှငါတို့အခုကြာမှဒီရွယ်စားမှဒီစာတွေသင်နေရတယ်ငါတို့ညံနေရလဲမမီတော့စိတ်တွေရလဲညှစ်လိုက်တာစိတ်မညစ်ပါနဲ့ဒီမှာလေးစဉ်းညာကိုကပฏิပတ်အလုပ်တွေလည်းရှိထားပြီးဒီအခုပရိယအစီလေးတွေစောင်းစောင်းပြီးတင်ထားတဲ့အတွက်ကြောင့်တစ်ချက်အားမွေးလိုက်ပါဓမ္မမင်းဆိုရင်အားတင်းလိုက်ပါတင်းစုတော်ရှင်မြတ်စွာဘုရားဟောကြားတဲ့အင်မတန်ငယ်နဲ့ခက်ခဲတဲ့ပရမတ္ထတဘာဝတွေကိုကျမတို့အသေးစိတ်ခံနာနဲ့တိုက်ပြီးတင်ခွင့်ရတာဖြစ်တဲ့အတွက်ကြောင့်ဒါတွေကိုကြိုးစားနဲ့တင်ကြမယ်ဒီတရားတော်တွေကိုနှုတ်ပေါ်တင်ပြီးတော့ဆိုနေရတာပူဇော်နေရတာဆိုအင်မတန်အကျိုးများနေတာတော်တော်များများဆိုလို့ဒီမှာရိတ်တာမှာတချို့ဓမ္မမင်းဆိုညရင်ညနေနေတယ်မနေ့ကမှလည်းဆိုကြတယ်ဟုတ်လားဆိုကြစာကြစာကြက်တာတရားလည်းထိုင်ကြတယ်ပြီးလို့ရှိရင်ညဝါဆိုပြီးတော့ညဘက်မှာအမျိုးသားနဲ့အမျိုးသမီးသူ့အုပ်စုနဲ့သူကြိုးစားတယ်ဆိုကြရတယ်ကျမတို့အင်တန်တာရုခေါ်ပါတယ်အဲ့တော့ကြိုးစားရင်ကြိုးစားရင်လည်းသူ့လည်းခေါင်းနေမူကြီးစိတ်ကနေပါလေရောက်တယ်လေမနေ့ကကြားတယ်အဲ့တော့အဲ့လောက်ကြည့်တော့လည်းမကြိုးစားနဲ့ဒါနဲ့ကြိုးတော့ကြိုးစားရမယ်အဲ့ဒါဒီတရားတွေဆွဲဆွဲသွားခုမမှတ်မိပြီနဲ့စိတ်မပြေနဲ့ဓမ္မမင်းကျမတို့အသက်အရွယ်ကြီးတည်ရတယ်လို့ကျမတို့စီးပွားရေးဟဲ့လားလူမှုရေးလုပ်ငန်းရာထူးထန်ထန်ကြရတွေနဲ့ကျမတို့နိုင်ငံဒါဝင်တွေစီးပွားရေးဒါဝင်တွေအိမ်ဆောင်ရေးဒါဝင်တွေတာရေးသမီးရေးဒါဝင်တွေကျမတို့ထမ်းဆောင်ခဲ့ကြပြီးပြီထမ်းဆောင်တဲ့အားလျော်စွာလည်းဒီအာယုံတွေကလေကို့အတွက်နင်းနေလေအများအတွက်အများကြီးဆိုတော့အာယုံတွေတိတ်ညာတယ်လို့ကျမတို့စိတ်ကလည်းတိတ်ညာခဲ့အဲ့ဒီကနေအနားယူလိုက်ပြီဆိုတချို့ဆိုအနားယူလိုက်တာတပြန်ပြန်နဲ့အလုံးမရှိတော့ဘူးပြောလေစိတ်သက်တွေပါလေကြာသွားတဲ့ပုံစံတွေလည်းရှိတယ်သူတွေ့နေကြအပေါင်းအသင်းနဲ့မတွေ့ရတော့သူစိတ်ဆန္ဒကြလုပ်ငန်းဆိုင်ဆောင်တာပိုင်းမဆောင်ရရတော့သူ့မှာရှိနေတဲ့ဟာယာဒူးအလိုက်သူ့ကိုလေးစားမှုလည်းမရှိတော့ဘူးစိတ်သက်ကကြာတဲ့အဲ့ဒီအခါမျိုးမှာကျမတို့ကအလုပ်ကလည်းမရှိတောင်းတဲ့သမီးတွေမိသားလည်းမလေးမစားမိကအစာမလေးမစားဆိုစိတ်သက်ကကြာလာတော့အဲ့ဒီမှာအရင်တော့ကလုပ်ခဲ့ဘူးလားတွေးခဲ့ဘူးလားလေးလျှောက်တွေးပြီးတော့တစ်ခါလေးပြောမိဆိုပြီးစိတ်သက်ကလည်းကြာအပေးမဲ့သူလည်းမရှိဘူးအဲ့ဒီခါကျဘေးကပြန်ပြောကြတယ်ဒါတငယ်ပြန်လာပြီပြောတာတကယ်တော့တငယ်ပြန်နေဆိုတာဒီစိတ်အာရုံကသူကလူအလိုက်မလုံနိုင်တော့တဲ့အချိန်မှာစိတ်ကအရန်အလုံးလောက်သွားတာငငယ်တော့အကြောင်းပြန်တွေးမယ်လူစင်တော့အကြောင်းတွေးမယ်လူလက်ပိုင်းတော့တွေးမယ်အဲ့ဒါတွေတွေးသူကသူစိတ်ကူးနေတယ်ပြန်ပြောနေတာဆိုသူစိတ်ကလေးကနားเสียအာရုံတိတိပါပါမရှိတော့မရှိတဲ့အတွက်ကြောင့်အဲ့လိုဖြစ်လာတဲ့အပိုင်းတွေကြတော့မိသားလည်းပါလာပြီ။မှန်ညာလည်းမကောင်းဘူး။အဲ့လိုတွေဖြစ်လာတယ်။ဒါပေမဲ့ကျမတို့အသက်အရွယ်ကြီးကြီးလာတဲ့ဆရာတော်သမတော်ကြီးတွေသူတော်ကောင်းကြီးတွေပြန်ကြည့်လိုက်။အသက်အရွယ်ကြီးလေလေလေငြိမ့်လေလေမဟုတ်ဘူးလား။ဒါကြောင့်လောကကြောင်းနဲ့ဓမ္မကြောင်းကွာချက်ချက်ကိုကျမဒီနေ့ပြောချင်ပါလား။ကျမတို့ကျေးဇူးတော်ရှင်ပဋ္ဌာန်းဆရာတော်ဘုရားကြီးလို့ဆိုရင်ကျမဒါပြောခဲ့ပြီးပါတယ်။အသက်80ကျော်80နဲ့80နှစ်ကျမှပြန်လွန်တော်မူသွားတာ။အဲ့တော့ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးရဲ့တူမပဋ္ဌာန်းတော်ခင်ကြီးအပြိုကြီးဆရာတော်ဘုရားကြီးကိုပဲသူကြီးဖြစ်တဲ့တည်းကြောင့်ဆရာတော်ဘုရားကြီးကိုပဲသူကဝေယဝိဇ္ဇာလုပ်ပေးတယ်၊စွန့်နေပါတယ်၊ချက်ကပ်တယ်။အဲ့တော့သူကြီးနှစ်ယောက်များတွေ့လို့ရှိရင်စာကြောင်းပေးကြောင်းမယ်။မခင်မြေကြီးဒီနေ့တော့ဘုန်းကြီးတော့စိတ်လေမကောင်းတော့စာသိမ့်မကျက်နိုင်ဘူး။အရင်တော့ကျက်ထားတဲ့စာဝါလေးပဲမနှစ်ယောက်ပြန်နေရသေးတယ်။ဆရာတော်ဘုရားတပည့်တော်လည်းဒီနေ့စိတ်လေမကောင်းလို့ပဋ္ဌာန်းစာဝါလေးကိုဘယ်စိတ်ကလေးလောက်ပဲပူဇော်နိုင်မှာလဲဖေ။သူကြီးနှစ်ယောက်ပြောတဲ့စကား။အဲ့ဒါသူမှလုပ်တဲ့သူက85လောက်ရှိမယ်။အဲ့ဒါဦးလေးလုပ်တဲ့သူက70တော့ဒီအချိန်ကြီးစာတွေပြန်နေကြတော့စာတွေစုနေကြတော့တခါမှတတိမိတယ်ဆိုတာမရှိဘူးဒါကြောင့်ကျမပြောတယ်ပြောလို့တာလေဒီစာတွေကိုဖတ်နေနဲ့မှတ်နေနဲ့တရားလို့လုပ်တဲ့သူကလေသူငယ်ပြန်နေဆိုတဲ့စကားလုံးသူများတွေဆောင်းသွန်းတာမျိုးမဖြစ်တော့ကို့စာကို့တရားနဲ့သူကအေးအင်းစင်စင်တည်တည်ငြိမ်ငြိမ်နဲ့လေအသက်ကြီးလာတာနဲ့အညာတန်ဖိုးကြီးနေတဲ့အဖိုးကြီးတွေတကယ်ဖြစ်မှာအသက်ကြီးတာနဲ့အညာရိုးရိုးဖွာတာမျိုးတန်ဖိုးကြီးကြီးနဲ့ဖွာလာရတဲ့အဖွားကြီးတွေဖြစ်မှာဒါကြောင့်အဖိုးကြီးအဖွားကြီးဆိုတဲ့နာမည်နဲ့ညီတဲ့တန်ဖိုးကြီးကြီးတွေဖြစ်ဖို့ကျမတို့ကဒီတရားတွေကိုဖက်ထားဖို့လိုပါလိမ့်မယ်။ဒါကြောင့်တရားဖက်တော့ အသက်ရှည်ပါတယ်ဒီမှာမျိုးဆိုဖះဖက်တော့အသက်ရှည်တယ်တရားဖက်တော့အမျက်ပြေးတယ်ဆိုတာလေကျမတို့ကဖះရဲ့တရားကိုလေကိုယ်တန်တန်မှာကြည်ထားရင်ကိုယ်တန်တန်မှာဖြစ်နိုင်တဲ့အမျက်တရားလဲပြေးတယ်လို့အသက်တွေလဲရှည်မှာပါပဲဒါကြောင့်ဒီမှာမျိုးဆိုလို့စိတ်ဓာတ်တွေသိမကြပါနဲ့เนาะအားလဲအရင်ကြီးသိပြီးတော့ပြင်းပြင်းထန်ထန်မတင်နဲ့ဒါပေမဲ့ကျမတို့ဒီတိုင်းနေလဲအသက်ကြီးသွားအောင်မှာပဲဒီတိုင်းနေလဲအိုမှာပဲဒီတိုင်းနေလဲနာမှာပဲဒီတိုင်းနေလဲသိမှာပဲဆိုမအိုမနာမသိခင်ရတဲ့အချိန်လေးတော့အကျိုးရှိအောင်လုပ်မယ်ဆိုတော့လေဒီနေ့အင်ဇာလေးတော့လုပ်ဖို့ပြောမှာပေါ့เนาะဒါကြောင့်အခုဂျာလေးကိုအင်ဇာဖြစ်တဲ့အတွက်ကြောင့်ဒီမှာမျိုးဆိုရဲ homework စာအုပ်ထင်းပါလေဒီသင်္ကေတအလုံးလေးရှစ်လုံးกว่าကိုရေးပေါ့เนาะဇယားကြည့်ပြီးရေးဒီလိုပဲဒိတ်တန်အာသမမမိသေးခင်မှာဇယားကြည့်ပြီးတော့ဒါရေးရေးပြီးပြီဆိုဒီရှစ်လုံးရေးပြီးရင်နောက်ပြီးတော့အောက်ကနေပြီးတော့နံပါတ်1ဒီပထမအလုံးကိုကြည့်ပြီးတာ ਨੇ ကိုယ့်ဟာကိုပါဠိတော်ဖော်လိုက်ပေါ့အဖြူလုံးတွေ့ရင်တော်မနသာသာဘူးနော်ကျွန်တော်တို့ကြောက်တဲ့ပုံမှာရေးပေးထားတယ်ဒိဋ္ဌံကြည့်လိုက်တော့ဒိဋ္ဌိကတတန်ပြုအာကိုကြည့်လိုက်တော့အတင်္ခါရိကစိတ်တစ်ပါးလောဘမှုစိတ်ရှစ်ပါးတွေကတကြောင်းရသွားတယ်နောက်တစ်ပါးနောက်တစ်ပါးဆိုရှစ်ကြောင်းရေးလိုက်ရင်ရှစ်ခုပြီးသွားရင်အောက်ကဘာလောဘမှုစိတ်ရှစ်ပါးလို့ရေးလိုက်ပြီးရင်လိုင်းလေးပိတ်လိုက်ပိတ်ပြီးရင်ကျဲပွေလေးနှစ်ပွင့်ပရိကတံအတာရေးရေးပြီးရင်ဇယားလည်းမကြည့်ဘူးအဖြေလည်းမကြည့်တော့ဒါလေးကြည့်ကိုယ့်ကိုပူဇော်မှာပေါ့ဘယ်လောက်မှတ်မိသွားလဲကျဲပွင့်လေးတွေ့ရင်ဒေါမနတသဟာတို့ပရိကတံတွေ့ရင်ပရိကတံတယုတ်အတွေ့ရင်အတိန်ခါရိကစိတ်တပါဒုတိယလည်းအဲ့တိုင်းရေးမယ်ပြီးတော့ရင်တော့ရေးစရာမရှိတော့ဒီရေးလိုက်တဲ့စိတ်နှစ်ပါးဒီဘယ်စိတ်လဲလို့သိချင်တော့ဘာတော်သမှုစိတ်နှစ်ပါးပြီးတော့ပြန်ရောနောက်တစ်ခါတတိယမြောက်အကုသို့စိတ်ကိုရေးရင်အမဲလုံးလေးတွေ့တယ်အမဲလုံးလေးနှလုံးရေးမယ်ဝိသိတံဩဒိစ္စတံရေးမယ်ဒီအဖြေထုတ်တော့မယ်နံပါတ်1ဥပိ္ပခာတဟာကိုဝိသိတံတွေ့တော့ဝိသိကိစ္စတံမျိုးအမှမရှိတော့အောက်မှာဘာမှမရှိတဲ့အတွက်ကြောင့်ဒါပဲဟောဒီနေရာမှာဥပိ္ပခာတဟာကိုဝိသိကိစ္စတံမျိုးစိတ်တစ်ပါးပြီးပြီပေါ့နောက်တစ်ပါးကြရင်လည်းဥဒိစ္စတံမျိုးစိတ်တစ်ပါးပြီးတော့နောက်ထပ်ဘာမှမရှိရင်ဟောမောမူစိတ်နှစ်ပါးဒီကွာကိုပြန်ဆိုရိုးလေးအနေနဲ့ပြန်ပေါင်းလိုက်ပေါ့ဒေါ်မူစိတ်10ပါဒေါ်မူစိတ်10ပါမောမူစိတ်10ပါဘာအာကုတ္တစိတ်10ပါအဲ့ဒီလိုရင်းနေတဲ့အခါမှာကိုယ့်အကူလေးနဲ့ပြန်ပြီးတော့ကိုယ့်ရဲ့မှတ်ထားတဲ့ပညာလေးပေါ့ memory လေးကိုလည်းပြန်ပြီးတော့ record ပြန်ခေါ်နေတာပေါ့ပြန်ပြီးတော့ခေါ်နေတယ်ရေးကြည့်မရလို့ရှိရင်စာရွက်ကလေးစာအုပ်လေးပြန်ကြည့်မှာပေါ့ဟုတ်ပါလားအဲ့ဒီလိုရင်းနေတဲ့ဒီမှာမျိုးဆိုရင်အဲ့ဒါတစ်ခါစာကြက်ပြီးသားဖြစ်တယ်အဲ့တော့စကားကိုကြိုးစားနေတဲ့အပိုင်းမှာလေကျမတို့ဗစက်ကလည်းထုတ်ပြီးတော့အတန်ကျဲကျဲဆိုပြီးတော့လည်းနားလည်းမှတ်ရတယ်။လက်ကလေးကလည်းရေးကြည့်ရတယ်ပြန်ဆိုကြည့်ရတယ်။အဲ့ဒီလိုလုပ်ရင်ဒါတွေဒီကျမတို့ရဲ့စာတွေဘယ်အများကြီးအထောက်ဘူး။ဒါဆိုရင်ဒီပေါ်မှာမူတည်ပြီးတော့ကျမတို့နောက်ကနေအတိတ်တွေလေးထည့်လိုက်တဲ့ခါကျတော့အော်ဒီစိတ်ကဒီလိုပါလားဆိုတဲ့သဘောပေါက်သွားရင်ကိုယ်မှာဖြစ်တဲ့လောဘကိုယ်မှာဖြစ်တဲ့ဒေါသကိုယ်မှာဖြစ်တဲ့မောဟကိုယ့်အကိုတရုတ်ခွဲနိုင်တယ်လို့ကိုယ့်ရှိမှာလူတယောက်လောဘဖြစ်နေရင်လေသူ့လောဘဒီဂရီဒီနံပါတ်1လောဘလားနံပါတ်10လောဘလားနံပါတ်5လောဘလားဆိုတရုတ်ခွဲတတ်ပါလေဟုတ်ပြီနော်အဲ့ဒါတရုတ်ခွဲတယ်ဆိုအဲ့ဒါပါလေအတူနေတူဆိုတာဒေါသဖြစ်တာကြီးအတူတူတောင်မှဘယ်ဒေါသမျိုးဖြစ်တာလဲအတိန်္ခာရိကဒေါသလားသတိန်္ခာရိကဒေါသလားတွေ့ဝေးနေတာချင်းအတူတူတောင်မှဝိသိကိစ္စနဲ့တွေ့ဝေးတာလားဥဒိစ္စနဲ့တွေ့ဝေးတာလဲဖဲတက်သွားလိမ့်မယ်ဒီအလားလေးကိုနည်းနည်းကျူးစားပေးပါ။ညားနေဖြစ်ရင်အာကုတ္တစိတ်12ပါးပဲအရင်အင်္ကြာလုတ်ခဲ့ပေးပါနော်။အဲ့လုတ်တဲ့အခါမှာကျမတို့စာအုပ်နဲ့လုတ်ချင်ရင်လည်းလုတ်ပါ။ကျမတို့ပြင်ပေးပါကျမတို့ correction လုတ်ပေးမယ်။ဟုတ်လား။ဒီလိုလေးတွေအခြေအနေလည်းသိအောင်လေ။ပြင်တဲ့အခါမှာစာအုပ်တော်၎င်းစာရွက်နဲ့တော်၎င်းပြင်ပေါ့နော်။စိတ်တာနဲ့ပြင်တဲ့အခါကျရင်ကိုယ့်ရဲ့နာမည်နော်နာမည်တော့ရေးပေးပါနော်။နာမည်ရဲ့အဖအမိရဲ့အသက်ကလေးဒါတော့ပါပဲနော်အဲ့ဒါဆိုကျမတို့မမှားတော့ဘူးပေါ့နော်အဲ့တော့ဒီမမေးချေတို့ပြန်ပြီးကျမတို့ဘက်ကပြန်ပြီးတော့ပေးပေးမယ်နောက်တစ်နေ့ကျတော့မှမဟာကုသိုလ်စိတ်10ပါးမဟာဝိသေစိတ်10ပါးမဟာကရိယာစိတ်10ပါးဒီဘက်ကူးမယ်ပေါ့နော်တခါလဲဆိုညာညာနေမလားလို့ဟုတ်လားဟုတ်လားညာလားမသိဘူးညာဟုတ်လားညာဟုတ်လားဒီဘက်မှာဆိုရင်12ကြောင်းရေးရမှာပေါ့နော်ဒီဘက်ဆိုရင်24ကြောင်းရေးရမှာပေါ့ဟုတ်လား24ကြောင်းရယ်12ကြောင်းရယ်ဆိုတော့36ကြောင်းရေးရမှာဟုတ်ပါလား36ကြောင်းများများနေမလားလို့ကျန်အော်မိုင်းနာဆိုဝန်တာလိုက်တာကဲမိုင်းနာဆိုလည်းအကုန်ရေးပါရှင်ဟုတ်ပြီနော်အဲ့တော့ရေးကြည့်လိုက်ပါဘယ်လောက်မှတ်နေလဲဆိုတာလေတကယ်လို့လေကုတာကျွန်မနည်းနည်းလေးပြောခြင်းနဲ့ပေါ့နော်ကျွန်တော်တို့ကဒီမှာတင်နေခြင်းများအားလုံးမိသားစုလိုသဘောထားပါနော်ပုံမှန်လင်းလင်းပြောပါအာဆရာမကြီးဒီနေရာတော့နားမလဲသေးဘူးနောက်တစ်ခေါက်ရှင်းပြပါရှင်းပြပါပါနော် မတက်တက်အောင်နားမလည်လည်အောင်ကျမတို့ဘက်ကကြိုးစားပေးပါမယ်။ဒါကဓမ္မမိတ်ဆွေတို့ဘက်ကလည်းအမနာပါဒီလိုများပြောရင်ဆရာမတွေကခုလောက်ပြောနေတာမောနေမှာပဲ။ငါတို့ပြောလိုက်တဲ့အတွက်ကြောင့်အချိန်လေးဟိုဖြစ်သွားမှာမစိုးရိမ်နိုင်ကျမတို့ရှင်းပြပေးပါဟုတ်ပြီနော်။ကဲအဲ့ဒါဆိုလည်းမိုင်းနာပဲဆိုတော့လေဓမ္မမိတ်ဆွေများရေးတော်မူပါရှင်။ရေးခဲ့တော်မူပါ။ကဲကျမတို့ဒီနေ့ဆက်ပါမယ်။အသေးသေးပိုင်းဆက်ရအောင်နော်။မနေ့တော့ကကျမတို့စိတ်နဲ့ပတ်သက်ပြီးပြောသွားပြီပေါ့နော်စိတ်ရဲ့အသေးပဲပြောသွားပြီးပြီစိတ်ဒီဘယ်နေရာမှာရှိတယ်လဲလဲစမ်းစစ်ကြည့်ပြီးသွားပြီစိတ်ဆိုတာဘာကြောင့်ဖြစ်ပေါ်တာလဲစိတ်ဒီအတောင်မရှိပဲဖြစ်တာလားသူ့လိုလိုဖြစ်တာလားတစ်ခုခုကဖန်ဆင်းထားလို့ဖြစ်တာလားလဲစမ်းစစ်လိုက်တော့စိတ်ဆိုတာဒီအကြောင်းကြောင့်မှာဖြစ်နေတာအတိတ်ကကြမ်းကြောင့်လည်းဖြစ်တဲ့စိတ်တွေလည်းရှိတယ်လို့အာယုံနဲ့တွာတာတိုက်ဆိုင်ပြီးတော့ဖြစ်တယ်စိတ်တွေလည်းရှိတယ်အကြောင်းကျမတို့ပြောသွားပြီးအတိတ်ကကြံကြောင်ဖြစ်တဲ့စိတ်အမိအား၃မျိုးပဲရှိပါမယ်။ပရိသန်လေးစိတ်ကဲ၊ဘဝင်စိတ်ကဲ၊သုတိစိတ်ကဲ။အာယုံနဲ့ဇွာရတိုက်ဆိုင်လေးဖြစ်တဲ့စိတ်ကတော့၆မျိုးရှိနေမယ်။အားကြောင့်လဲအာယုံက၆ပါး၊ဇွာရက၆ပါးရှိတဲ့အတွက်ကြောင့်စိတ်ဝိညာဉ်လည်း၆မျိုးရှိနေ။ဒီစိတ်တွေကံကြောင်ဖြစ်တဲ့စိတ်၃မျိုး၊အတိတ်ကံကြောင်ဖြစ်တဲ့စိတ်၃မျိုး၊သစ္ဆုတ်ပံအာယုံဇွာရတိုက်ဆိုင်လေးဖြစ်တဲ့စိတ်၆မျိုးကနေပြီးတော့စိတ်တသိက်တွေရဲ့ချဲလဲမှုကြောင့်စိတ်ချင်း89စိတ်ကျဲ120ပါဖြစ်သွားရပါလေဒါလေးကိုသိပြီးပြီဆိုရင်ကျမတို့အဲ့ဒီစိတ်တွေကိုအမျိုးဆက်အနေနဲ့ခွဲလိုက်တဲ့အခါမှာစိတ်အမီ၄မျိုးရှိကြောင်းကျမတို့ပြောသွားပြီးပြီစိတ်အမီ၄မျိုးမှာမကောင်းတဲ့သဘောအပြည့်ရှိတဲ့သဘောရှိတဲ့စိတ်ကိုပါစိတ်ခေါ်ပါလေအကုသိုလ်စိတ်ကောင်းသောစိတ်အပြည့်ကျင်းသောစိတ်ကိုတော့ကုသိုလ်စိတ်ကုသိုလ်အကုသိုလ်တို့အကျိုးဖြစ်သောစိတ်ကိုဝိဘက်စိတ်ကုသိုလ်လည်းမဆိုရဘူးအကုသိုလ်လည်းမဆိုရဘူးအကြောင်းလည်းမဆိုရအောင်အကျိုးလည်းမဆိုရအောင်ကြောင်းကျိုးနှစ်ပါးလုံးကလွတ်တဲ့စိတ်ကိုကရိယာစိတ်ဖះယဟန္တာများမှာဖြစ်သောစိတ်ကိုအဲ့ဒီလောက်ကလေးပြောနိုင်ပြီးပါပြီဒကာမိတ်ဆွေများဒကာမိတ်ဆွေတို့ကဒီမှာတပြင်းကထက်ကြပြန်ရောမှတ်စုစာအုပ်ထဲမှာရှိတဲ့စာတွေကိုအကုန်အလွတ်ကျက်နေပြီးတော့တချို့ကကျက်ရင်းကျက်ရင်းနဲ့လေမကျက်နိုင်တော့တော်ပြီးသာမွန်မဖြေတော့ဘူးအမျိုးသားတွေပဲဖြေကြတော့တို့အမျိုးသမီးတွေမဖြေတော့ဘူးလို့ပြောတယ်လဲကြားတယ်အမျိုးသမီးတွေဘာလို့အားရောလဲမသိပါဘူးနော်လည်းပြေတော့တိဟုတ်လို့ပြောလို့ကျွန်မတို့အဲ့ဒီတင်းကရောက်လာတယ်နော်အဲ့တော့အန်ဂယ်ကြီးတွေကတော့သူကတော့အားကြမခံဆရာမတွေတလောက်သိနေတာရောက်ဖြစ်နေတယ်အန်ဂယ်ကြီးတွေကဝရိယမလျှော့ဘူးလေကြားတယ်နော်နိဗ္ဗာန်ဆိုတာကြီးလေခက်ခက်ခက်ခက်ကြီးကျင့်နေကြတယ်ပြောတယ်ဟုတ်လားဟုတ်တယ်တဲ့အမေအန်ဂယ်အန်ဒီကြီးတွေကမကျက်ဘူးလားမသိဘူးကျက်တော့ကျက်တယ်ကျက်ရင်းနဲ့ပဲစိတ်တွေညစ်သွားပြီးတော့မရတော့ဘူးမရှိတော့ဘူးလို့သတင်းကြတယ်ဟုတ်လားမဟုတ်ဘူးလားဒါဆိုဒီတင်းကခိုင်လုံနဲ့ရက်ခတ်တာအမြောက်ပေးနေတာအတကယ်မဟုတ်ဘူးပေါ့ဟုတ်ပါတယ်ဒါဆိုရင်စိတ်ထက်တွေကြရတယ်ဆိုသတင်းကြတော့ရှေ့မတက်ခင်နည်းနည်းပြန်မေးကြည့်အောင်မှာပေါ့စာတွေဘယ်လောက်ရပြီလဲလဲသိအောင်ပေါ့နော်ဟေးငါမင်းစီတို့ကြာကျွန်မအမြဲတမ်းအားပေးပါတယ်ကျွန်မတို့လည်းကိုချင်းတန်စားပါတယ်ဒီတရားတော်တွေကခက်ခဲနေနေတာတကြောင်နောက်တစ်ခုကကိုနဲ့တိတ်ဆိတ်နေတယ်လေတိတ်ဆိတ်နေတဲ့အတွက်ကြောင့်ဒီဝေါ်ရာအစ်စ်ကိုမှတ်ရတာတကြောင်တချို့ကြတော့လေစာပေဘူးသူကြတော့ရှိပေမဲ့စာလေးနဲ့ဝင်းနေတာဆိုတော့မြန်မာစကားလုံးတော်မှာရေးဖို့တော်တော်ကြည့်နေတာလဲပါမြန်မာစကားလုံးထည့်ရကနေပါဠိစကားလုံးဆိုတော့တော်တော်လေးစိတ်နဲ့အားမလျှော့ပါနဲ့ကျွန်တော်တို့ကြိုးစားတာပေါ့နော်ကဲနည်းနည်းလေးစာလေးပြန်နှိုးကြည့်ကြရမယ်သွက်သွားဘယ်လောက်ကြက်ထားလဲဆိုတော့ကျွန်မနည်းနည်းစမ်းသစ်တယ်နေနေပေါ့နော်စီရီးနေလို့ပေါ့တုတ်ကြည့်လိုက်ရနော်ကျေးဇူးတော်ရှင်မန်လဲဆရာတော်ဘုရားကြီးမဂ္ဂဒေဝကျမ်းကြီးကိုပြည့်စုခဲ့တယ်မဂ္ဂဒေဝကျမ်းကြီးကိုပြည့်စုခဲ့တယ်မန်လဲဆရာတော်ဘုရားကြီးကလေမတလုံးကြည့်တဲ့နော်မတိတာမတက်တာနားမလဲတာဆိုမရှိဘူးတဲ့ဒါကြောင့်ဆရာတော်ဘုရားကြီးကပညာရှိလောကနေတဲ့ဆရာတွေကဆိုတယ်ပညာရှိကြီးတို့မိသည်တဲ့စီကြီးလို့ကြားတယ်စီကြီးများသူ့အတူချိတ်ထားရင်ဒါအတန်းမှမမြင်ဘူးနည်းနည်းလေးသွားတို့လိုက်ရင်နည်းနည်းမြင်တယ်ခက်တာကတို့ရင်ခက်တာကမြင်တယ်ပြင်းပြင်းပြည့်ပြင်းပြင်းမြင်တယ်ဖိတ်ဖိတ်တောင်းအောင်ပြီးရင်ထိတ်ထိတ်တောင်းအောင်မြင်တဲ့တောင်ဆရာတော်ဘုရားကြီးကသူ့ကိုယ်သူဒါလေးနဲ့ပြင်စားတယ်သူမတို့လင်ပသူတို့လေတကယ်မြည်တဲ့မြို့မှန်လေးရွှင်စီကြီးရဲ့ကတီးသမားဖိတ်ဖိတ်တုံးသူမတို့ရင်တော့ဒီတိုင်းပါပဲသူတို့လေတကယ်မြည်တဲ့ဗာစီတဲ့မြို့မှန်လေးရွှင်စီကြီးရဲ့ကတီးသမားဖိတ်ဖိတ်တုံးဆိုတော့ကိုကျမတို့ဓမ္မမေးစီတို့လေဒီလောက်တော့ညဝါရီနေ့ဝါရီမနေ့ဝါရီဒီလောက်ကြိုးစားထားတယ်ဆိုတော့ကျမနည်းနည်းလေးတို့ကြည့်လိုက်နော်ပရမတ်ထတရားဘယ်နဲ့ပါပါလေအလွတ်ရှင်မှာနော်အလွတ်ရှင်မှာဒီလောက်တော့ညဝါတိတော့ပိုင်ထားပြီပဲပရမတ်ထတရား၄ပါးမှာ ဘယ်လွယ်လေးများလောဘမှုစိတ်ဒေါသမှုစိတ်မောမှုစိတ်အာကုသိုလ်စိတ်အာကုသလဝိဘက်စိတ်အာဟိကုသလဝိဘက်စိတ်အာဟိကရိယာစိတ်အာဟိစိတ်အာသောဗနာစိတ်အာသောဗနာစိတ်သုံးအာကုသိုလ်စိတ်အာဟိစိတ်အာသောဗနာစိတ်လာရီကိုတင်ကြတဲ့ကိုဆိုတာပေါ့မဟာကုသိုလ်စိတ်မဟာဝိသေစိတ်မဟာကရိယာစိတ်ရူပဝဆရာကုသိုလ်စိတ်ရူပဝဆရာဝိသေစိတ်ရူပဝဆရာကရိယာစိတ်အရူပဝဆရာကုသိုလ်စိတ်အရူပဝဆရာဝိသေစိတ်အရူပဝဆရာကရိယာစိတ်မဟာကုသိုလ်စိတ်မဟာဝိသေစိတ်မဟာကရိယာစိတ်ဘောင်ကာမသောဗနာစိတ်ရူပဝဆရာကုသိုလ်စိတ်ရူပဝဆရာဝိဘေစိတ်ရူပဝဆရာကရိယာစိတ်ဘောင်ရူပဝဆရာစိတ်အရူပဝဆရာကုသိုလ်စိတ်အရူပဝဆရာဝိဘေစိတ်အရူပဝဆရာကရိယာစိတ်ဘောင်အရူပဝဆရာစိတ်ရူပဝဆရာစိတ်အရူပဝဆရာစိတ်ဘောင်မေဟေကုစိတ်အတောဗနာစိတ်ကာမတောဗနာစိတ်အာသောဗနာစိတ်ကာမသောဗနာစိတ်24ပါးဘောင်းကာမစိတ်တနည်းကာမဝဆရာစိတ်ကာမဝဆရာစိတ်ကာမစိတ်ရူပဝဆရာစိတ်ရူပစိတ်ဒုတိယနော်တို့ကောင်းနေရှိကအရူပဝဆရာစိတ်အရူပစိတ်နေဟေကုစိတ်ကာမစိတ်ဘောင်းလောကီစိတ်တဏိကာမစိတ်ကာမစိတ်ရူပစိတ်အရူပစိတ်ကာမရူပအရူပလောကသုံးပါးကျင်လည်သောလောကီစိတ်လောကုတ္တရာကုသိုလ်စိတ်အချင်းလောကုတ္တရာဝိဘေစိတ်အချင်းဘောင်းလောကုတ္တရာစိတ်အချင်းလောကုတ္တရာကုသိုလ်စိတ်အချင်းလောကုတ္တရာဝိဘေစိတ်အချင်းဘောင်းဝိဘေစိတ်အချင်းဒီဘောင်းလောကုတ္တရာစိတ်အကျဉ်းမှာပါလားလောကုတ္တရာစိတ်အကျဉ်းလောကီစိတ်လောကုတ္တရာစိတ်အကျဉ်းဘောင်းစိတ်အကျဉ်းလောကီစိတ်လောကုတ္တရာစိတ်အကျဉ်းဘောင်းစိတ်အကျဉ်းအလွတ်ဖြေတာလားကြီးဖြေတာလားကဲဘယ်လောက်စာရရနေလဲရနေပြီးသားပါအတိပဲလျာပြီးသားဖြစ်မှာပါမဖောက်မပြန်မှန်ကန်မြင့်မြတ်တော့အ내သဘောကိုပရမလေးမပေါ့မပြဲမကံမြင့်မြတ်တဲ့အ내သဘောသည်တကယ်ကြည့်ရှားရှိတဲ့အ내သဘောသည်အာယုံကိုတိတတ်တဲ့သဘောမှာစိတ်နဲ့အတူဖြစ်တဲ့ထုတ်တဲ့သဘောစိတ်ကိုမိပြီးစိတ်ကိုချက်လဲတာအပွေးစားတဲ့တရားလေးနဲ့တွေ့ရင်ပြောင်းလဲဖောက်ပြန်တာကဲရနေပြီဒီမှာတော့မဆုံးသေးဘူးရုပ်တဲ့အဖြေထွက်နေပြီစိတ်စိတ်တသိယုဒ္ဓကများချုပ်ငိမ့်ခြင်းသဘောတဏှာကုန်ခန်းခြင်းသဘောဘာကဲ့သေးလို့ဒါလေးပဲအမြင်အိဗယ်တလောက်ပဲရှိသေးတာဟုတ်တယ်ပရမတ်ဆိုတာအမာခံတရားပြည့်ညက်ဆိုတာအမိခံတရားဟုတ်ပြီနော်ချက်သေးလို့ကဲမကောင်းသောစိတ်အပြည့်ရှိသောစိတ်ကိုကောင်းသောစိတ်အပြည့်ကင်းသောစိတ်ကိုကုသိုလ်အကုသိုလ်တို့၏အကျိုးဖြစ်သောစိတ်ကိုအကျိုးအကျိုးနှစ်ပါးမှလွတ်သောစိတ်ကိုဖရာယဟန်တာများ၌ဖြစ်သောစိတ်ကိုအဲ့ဒီလောက်လေးပဲအသေးပဲသင်ရသေးပါလေတအုံလုံးသွားတော့မချက်ပါနဲ့။အိုးချက်နေကြတာ။မမချက်ပါဘူး။ဒီနေ့ဆက်ရအောင်နော်။လူချင်းတက်မဲ့မှုကိုအကုသိုလ်စိတ်မှာမကောင်းတဲ့စိတ်အပြည့်ရှိသောစိတ်ကိုအကုသိုလ်စိတ်လို့ခေါ်ပါလေ။မကောင်းတဲ့စိတ်အပြည့်ရှိသောစိတ်ပေါင်းဘယ်လောက်ရှိပါလဲ ?12 ပါး။မကောင်းတဲ့စိတ်အပြည့်ရှိသောစိတ်12ပါးထဲမှာလောဘမှုစိတ်က10ပါး၊ဒေါသမှုစိတ်က2ပါးမောမှုစိတ်ကပေါင်းလိုက်လို့ရှိရင်အကုသိုလ်စိတ်ဆက်ဟုတ်ပါစေ။ဒီမှာတော့ဆိုခဲ့လိုက်တယ်လောဘမှုစိတ်ရှိပါလောဘမှုစိတ်ရှိပါကိုကျမတို့ကြည့်မယ်ဆိုလို့ရှိရင်လောဘဆိုတဲ့အတိတ်ပဲရဲ့မူဆိုတာရဲ့စိတ်ဆိုတာဒီစကားလုံးသုံးပေါင်းခိုင်းကျမတို့လောဘဆိုတာဒီလူချင်းတက်မဲ့မှုလောဘရဲ့အတိအပယ်ကလိုချင်တက်မဲ့မှု လူကျင်တတ်မဲ့မှုသည်မြန်မာလိုပြောပါတယ်ပါဠိလိုပြောရင်ဒါလောဘကျွမ်းပြောခဲ့ပြီးဖြစ်ပါတယ်စိတ်တသိဆိုတာစိတ်ကိုမြည်ပြီးတော့စိတ်ကိုချဲလဲတယ်ဆိုတဲ့အတွက်ကြောင့်လောဘဆိုတာစိတ်ရဲ့နာမည်မဟုတ်ဘူးစိတ်တသိရဲ့နာမည်ခါလီလောဘလေးချဲလဲလို့ဖြစ်လာမယ့်စိတ်ပြီးလောဘမှုစိတ်ကိုဒါကြောင့်လောဘမှုစိတ်ဆိုတာဘာလဲလို့ပြောရင်လိုချင်တက်မဲ့မှုလောဘမှုဆိုတာကအခြားဆိုပြောသွားတယ်အရှိောက်ပြောရင်လောဘမူလလောဘမူလရှိသောစိတ်ဒါဆိုလောဘမှုစိတ်ဆိုတာအရှိောက်ပြောရင်လောဘမူလရှိသောစိတ်ပေါ့လောဘမူလရှိသောစိတ်ဆိုတာလောဘဆိုတာကလူချင်းတက်နေမှုမူလဆိုတဲ့စကားလုံးကအရင်းခံမူလရဲ့အသေးပဲကအရင်းခံဒါဆိုရင်ဒီစကားလုံးတွေကိုဆက်ပြီးတော့ပြောလိုက်ရင်လောဘမှုစိတ်ဆိုတာအရှိောက်ပြောရင်လောဘမူလရှိသောစိတ်အဲ့ဒါကိုအတိအပယ်ဖယ်ပြီးပြောရင်လိုချင်တက်မဲ့မှုလောဘအရှင်းခံသောစိတ်ပေါ့ဒါဆိုရင်လောဘမှုစိတ်ဖြစ်တိုင်းဖြစ်တိုင်းကျမတို့ရဲ့စိတ်ဒီဘာလို့အရှင်းခံထားလဲဆိုရင်လောဘအရှင်းခံထားတယ်အဲ့ဒီလောဘရဲ့သဘာဝကဘယ်လိုရှိလဲလို့ကြည့်ရင်လိုချင်တက်မဲ့တဲ့သဘောရှိတယ်ဒါဆိုရင်ကိုယ်စိတ်ကလေးရဲ့သဘာဝကိုပြန်အကဲခတ်လိုက်တဲ့အခါမှာလိုချင်တဲ့သဘောနှစ်သက်နေတဲ့သဘောတက်မဲ့နေတဲ့သဘောလေးအရှင်းခံပြီးဖြစ်နေပြီဆိုရင်ဘာစိတ်ဖြစ်ပြီလို့သိလိုက်ရတော့မယ်လောဘဖြစ်နေပြီလောဘမှုစိတ်ဖြစ်နေပြီလို့သိရတယ်ရှင်းပါလားရှင်ဒါဆိုရင်လောဘမှုစိတ်ဆိုတဲ့အသေးပဲလေးပြန်ပြီးတော့ပြောရအောင်ပါလိုချင်တက်မဲ့မှုလောဘအရှင်းခံသောစိတ်ကိုဘာလို့ခေါ်ပါလဲလောဘမှုစိတ်ဒီအကျော်လေးတစ်ခုကိုသိသွားပြီဆိုရင်တဏ္ဍလွယ်သွားပါပြီဒါဆိုရင်လောဘမှုစိတ်ဆိုတာလောဘမူလရှိသောစိတ်ဆိုရင်ကျွန်တော်တို့ဆက်ပြီးပူဇော်ခဲ့တယ်မှတ်ခဲ့ပြီးသားဖြစ်နေတဲ့ဒေါသမူစိတ်ဆိုတာကရောအရှိပြောရင်ဒေါသမူလရှိသောစိတ်ပေါ့ဒါဆိုရင်ဒေါသမူလရှိသောစိတ်မှာမူဆိုတာကမူလဆိုတာအရင်းခံဒါဆိုရင်ဒေါသအရင်းခံတဲ့စိတ်ကြီးကိုဒေါသမူစိတ်ပေါ့လွယ်လွယ်ပြောရင်လောဘအရင်းခံတဲ့စိတ်ကိုလောဘမူစိတ်ဒေါသအရင်းခံတဲ့စိတ်ကိုဒေါသမူစိတ်မောဟအရင်းခံတဲ့စိတ်ကိုဒါပဲပေါ့ဒါဆိုရင်လောဘကလူချင်းတက်မဲ့တယ်ဆိုတော့ဒေါသကဘယ်လိုဒိဋ္ဌိရှိခက်ခက်ကြမ်းတမ်းတယ်တော့နော်ခက်ခက်ကြမ်းတမ်းအောင်ဒေါသလို့သုံးပါတယ်ဒါကြောင့်ခက်ခက်ကြမ်းတမ်းမှုခက်ခက်ဒေါသများဖြစ်လာရင်စိတ်ရဲ့သဘာဝကပြုတ်ပြောင်းခြင်းမရှိတော့ခက်ခက်ပါပဲခက်ခက်ပါပြီဆိုတဲ့နောက်မှာခက်ခက်ခြင်းကနေတစ်စိတ်ပြောင်းလဲလာတဲ့သဘာဝကကြမ်းတမ်းလာစိတ်ကလေးရဲ့သဘာဝကိုစပြောနေခက်ခဲလာတယ်ကြမ်းတမ်းလာတယ်ဒါကြောင့်ခက်ခဲကြမ်းတမ်းမှုခက်ခဲကြမ်းတမ်းမှုကိုပါဠိလိုပြောရင်ဒေါသခက်ခဲကြမ်းတမ်းနဲ့ဒေါသမူလရှိသောစိတ်ခက်ခဲကြမ်းတမ်းမှုဒေါသအရင်းခံသောစိတ်ကြီးကိုဒေါသမူစေဒါကြောင့်ကျေးဇူးတော်ရှင်တန်းဆရာတော်ဘုရားကြီးကလေစိတ်ကလေးရဲ့သဘာဝကိုသင်္ကေတလေးတွေနဲ့ကျွန်တော်တို့မှတ်လွယ်အောင်အင်တန်ခက်တဲ့စက္ကနမျက်နှာတော့ပါဠိတော်တွေကိုလေဇယားတမျက်နာလေးနဲ့နော်ဒါကိုရေးတဲ့နေရာမှာဒေါသမှုစိတ်ကိုဆရာတော်ဘုရားကသင်္ကေတပြုတာလေးဒီဓမ္မမေရှင်တို့ကဆိုခဲ့ပြီးပြီကျေပွင့်လေးနဲ့သင်္ကေတပြုမယ်ကြည့်လိုက်ရင်ကျမတို့ကမြင်တော့ကျေပွင့်လို့ထင်ရတာပေါ့တေချာကြည့်ရင်စိတ်ကလေးရဲ့သဘာဝမှာအချွန်လေးတွေစူးလေးတွေထွက်နေတာကိုကြည့်ရတာအချွန်လေးတွေစူးလေးတွေကိုလွှဲအောင်ဆိုပြီးတော့ကျေပွင့်လေးနဲ့ကြီးထားတယ်ဆိုလိုရင်းကဒေါသဖြစ်လာရင်ခက်ခံလာကြတယ်စိတ်အမူအရာလေးတွေချက်ချင်လာတယ်တင်းတန်းလာတယ်တင်းတန်းလာတဲ့အတွက်ကြောင့်စူးလေးတွေချောင်းလာတယ်သဘောလေးတွေအဲတော့ကျမတို့ကလေးလေးတွေဟိုကြပြလေးတွေတင်တော့ငငယ်တော့မူလာတဲ့ဂူဂျူကြပြလေးတွေပေါ့နော်ဟုတ်လားစူးတွေချောင်းလို့ဒေါသကြီးညီညီဒူးရင်သီးဆိုပြီးတော့လေကြပြလေးတွေနဲ့တင်ပေးတယ်ဒူးရင်သီးလေးကိုသင်္ကေတလေးသိစေချင်တော့ဒူးရင်သီးလေးတွေကစူးလေးတွေထွက်နေတာဘာကြောင့်လဲဆိုတော့စူးတွေလည်းထောင်းနေတာကလေးကိုတိအောင်တင်လိုက်တယ်အဲ့ဒီသဘောလေးကဘာဖြစ်ရင်လဲဆိုတော့ဒေါသကြီးတယ်ဒါကြောင့်စူးတွေထောင်းလို့ဒေါသကြီးညီညီဂျူးရင်ဒီဆိုတင်ပေးတာလေနော်ဒါကြောင့်ဒီနေ့မှာဒီဒေါသမှုစိတ်နှစ်ပါးကိုသင်္ကေတကြည့်ကျေပွင့်လေးလို့ကြားပေးမယ်ဆရာတော်ဘုရားကြီးကအဲ့ဒီကျေပွင့်ကလေကောင်းငင်မှာရှိနေတဲ့လင်းလက်နေတဲ့ကျေမျိုးလေးမဟုတ်ဘူးတဲ့မဲနဲ့နေတဲ့ကျေမဲလေးနဲ့သင်္ကေတပြုထားတယ်ဟုတ်လားဓမ္မမေစီကျေပွင့်ဖြူဖြူလားကျေပွင့်မဲမဲလေးလားမဲမဲလေးဒါကိုပြောချင်ရပြီမဲနေတဲ့ကျေလေးပုံစံပြတာဒီစူးလေးတွေထောင်းနေတာကိုသင်္ကေတပြုတာခက်ခဲနေတဲ့သဘောကြမ်းတမ်းနေတာ ဒါကြောင့်ဖြစ်တဲ့ကြမ်းတမ်းမှုဒေါသလေးအရေးခံတဲ့စိတ်ဖြစ်တဲ့အတွက်ကြောင့်စိတ်မှာဖြစ်လာပြီဆိုရင်အဲ့ဒီစိတ်ရဲ့သဘာဝလေးကိုကြည့်ရင်စိတ်ကလေးမှာဖြစ်လာတဲ့ပြုလုပ်တာကံလို့သုံးတယ်။ကံဆိုတာကပြုလုပ်တာ၊ရောဆိုတာကံစီတာ။စိတ်ကိုမနှောဖြစ်တဲ့အတွက်ကြောင့်မနှောကံလို့သုံးတယ်။ဒါကြောင့်ကလေးများကြတော့လေကျမတို့ကဒီကြရားလေးတွေနဲ့ပါဠိစကားလုံးဝေါ်ဟာရာလေးကိုသင်ပြီးတော့ကာယကံ၊ဝစီကံ၊မနှောကံဆိုတာကျမတို့ဩဃတာကရောကံနဲ့မှာပါပြီးသားလေ။ကံသုံးပါကာယကံဝစီကံမနှောကံဒီကလေးတွေကြရားလေးနဲ့နားလဲအောင်ကာယကံဆိုတဲ့အဓိပ္ပာယ်ကိုသိရင်ကာယဆိုတာကိုခန္ဓာ၊ကံဆိုတာကပြုလုပ်တာ၊ကာယကံဆိုတာကိုနဲ့ပြုလုပ်တာကြရားလေးလဲဆိုလိုက်ရောခလေးကဆွဲသွားပြီ။ကာယကံဆိုတာကိုနဲ့လုပ်တာမှန်သမျှကာယကံပေါ့ဝစီဆိုတာနှုတ်ကပ်ပါကံဆိုတာကပြောဆိုတာဝစီကံဆိုတာနှုတ်နဲ့ပြောဆိုတာတစ်ခါလည်းသင်ပေးလိုက်ဝစီဆိုတဲ့စကားလုံးကနှုတ်ကပ်ပဲတဲ့ကံဆိုတာကပြောတာဒါကြောင့်ဝစီကံဆိုတာနှုတ်နဲ့ပြောတာပေါ့မနှောဆိုတာစိတ်နှလုံးမှာကံဆိုတာကကြံတွေးတာမနှောကံဆိုတာစိတ်နဲ့ကြံတွေးတာဆိုတော့အခုကျမတို့သင်တာစိတ်ပိုင်းကိုစိတ်ပိုင်းဆိုတော့စိတ်အကြောင်းစရည်ဆိုရယ်ဘယ်ကံစသည်ပြီလဲဆိုတော့မနှောပြန်တယ်ဟုတ်ပါလားဒါကြောင့်စိတ်ကလေးရဲ့သဘာဝဒီမူလသဘာဝကဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားလေစိတ်ဆိုတဲ့သဘာဝကဟေးတဲ့အတိတ်ကံကြောင့်ဖြစ်တဲ့စိတ်ဆိုတာလေလေဘာအကြောင်းမှမဆိုဖြူစင်နေတယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်ရဲ့သဘာဝနောက်တစ်ခါအာယုံနဲ့ကြွားတာတိုက်ပြီးဖြစ်လာရတဲ့ယင်သည့်စိတ်ကြားသည့်စိတ်ခြီးသည့်စိတ်ဆိုတဲ့စိတ်ထောက်မျိုးကိုကြည့်ရင်လေဒါလည်းဖြူစင်နေတာပဲအဲ့ဒီအချိန်မှာအကုသိုလ်စေတသိက်တွေကုသိုလ်စေတသိက်တွေကအကြောင်းမျိုးမျိုးချဲ့လေလိုက်တဲ့အခါမှာစိတ်ကလေးရဲ့ဖြူစင်နေတာအကြောင်းကြီးပြောင်းကုန်တာ။ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားဟောတဲ့ဒီပုံစံလေးကိုအထက်ကရာဆရာတွေကဥပမာပေးကြတဲ့အခါစိတ်ဆိုတာအင်မတန်ဖြူစင်နေတဲ့အတွက်ကြောင့်စိတ်ဆိုတာအကြောင်းမရှိတဲ့ကြည်လင်နေတဲ့ရေနဲ့ဥပမာနိုင်တယ်။ရေဆိုတာအကြောင်းလည်းမရှိဘူး။ကျမတို့သိဘူးသားလေ။အနက်လည်းမရှိဘူး။ရေမှာဘာသဘာဝလဲရှိတယ်ဆိုတန့်ရှင်းနေအေးမြတယ်ကြည်လင်တယ်ဒီသဘောပဲရှိရေရဲ့ကုန်သတ်တည်ပြီးတန့်ရှင်းအေးမြကြည်လင်တယ်ဒါဝင်ကျမတို့ရေဒီပါလေးကတ်တဲ့အခါတိုင်းပါဠိတော်အနေနဲ့ပြောရင်သုတ္တတိတလပတ္တနံသုတ္တဆိုတန့်ရှင်းတယ်တိတလဆိုတာအေးမြတယ်ပတ္တနံဆိုကြည်လင်တော့တန့်ရှင်းအေးမြကြည်လင်းတော့ဒီရှိကိုတင်စားတဲ့အတွက်ကြောင့်ခုဒီနေရာမှာရေဒီအယောင်ပါမှမရှိကြည်လင်နေတဲ့သဘာဝပဲရှိအဲ့ဒီကြည်လင်နေတဲ့ရေလေးတဲ့ကိုစိတ်တသိဆိုတဲ့သဘာဝလေးကနေပြီးတော့ချဲ့လင်လိုက်အဲ့ဒီရေဒီအယောင်ပုံစံမျိုးစုံပြောင်းသွားတဲ့အတွက်ကြောင့်စိတ်တသိတွေကိုဘာနဲ့ဥပမာပေးလဲဆိုစိတ်အယောင်မှုန့်နေတဲ့ဥပမာပေးတယ်စိတ်အယောင်မှုန့်နေမှာညီတဲ့စိတ်မှုန့်ရှိမယ်ဝါတဲ့စိတ်မှုန့်ရှိမယ်စိတ်နဲ့စိတ်မှုန့်ရှိမယ်မဲတဲ့စိတ်မှုန့်ရှိမယ်ဖြူတဲ့စိတ်မှုန့်ရှိမယ်စိတ်ဖြူမှုန့်စိတ်ဝါမှုန့်စိတ်ညီမှုန့်စသည်ဖြင့်အယောင်ရှိတဲ့စိတ်မှုန့်တွေကိုရေထဲကိုထည့်ကြည့်လိုက်အဝါရောင်စေးမုံကိုရေကြီးလင်းနေတဲ့ရေထဲထဲလာအဲ့ရေပါရောင်ပြောင်းသွားတယ်အဝါရေပြောင်းသွားတယ်အဝါရောင်ရေအနီရောင်စေးမုံထက်တဲ့အနီရောင်ရေပြောင်းတယ်အမဲရောင်ထည့်လိုက်ရင်အမဲရောင်ရေပြောင်းတယ်လို့ပဲအင်မတန်ကြီးလင်းဖြူစင်နေတဲ့မူလစိတ်ကိုစေတသိက်ကြီးဟူသောတရားတွေကဝင်းချလိုက်တဲ့အခါမှာမကောင်းမှုကောင်းမှုစေတသိက်ကုသိုလ်အကုသိုလ်စိတ်တွေအကုန်လုံးပြောင်းသွားတယ်အခုလေမူလရှိတဲ့စိတ်ကလေးကိုကျမတို့ဓမ္မမေရှင်တို့ဥစ္စမဆုပါဆိုရင်အရှင်းတစ်ခုနဲ့ဓမ္မမေရှင်ရဲ့စကုဒွါရာတိုက်လိုက်ရင်မြင်သိစိတ်အဲ့ဒီမြင်သိစိတ်မှာမှအဲ့ဒီမြင်သိစိတ်လေးဖြစ်တဲ့အချိန်ထွက်လိုက်တာလိုချင်လိုက်တာဆိုတဲ့လောဘလည်းချက်လိုက်ရောမြင်သိစိတ်ကနေလောဘမှုစိတ်ပြောင်းသွားတယ်မြင်လိုက်တဲ့ဒီအစင်းပေါ်မှာမကျက်လိုက်တာဘသူပဲဘဝပဲလို့စိတ်တသိက်ကချင်လေလိုက်မကျေနပ်တဲ့ဒေါသမှုစိတ်ပြောင်းသွားတယ်တစ်ခါတလေများကြည့်တော့ကြည့်နေတယ်မမြင်ဘူးရှင်ကြည့်နေတာပဲဘာလို့လဲစိတ်ကဒီမှမရှိပြန့်အဲ့ဒီလိုတော့ကျမတို့နောက်တင်မယ်ဥဒ္ဒစ္စာခေါ်တယ်။တွေ့ဝင်နေတဲ့အချိန်မှာလည်းမသိလိုက်တခါလေတရားပွဲတပွဲသာဆုံးသွားတယ်ဓမ္မတတိကဆရာတော့ဘာဟောသွားမှန်းတော့မသိဘူး။အစိမ့်မရှိလို့လားဆိုစိတ်လေရှင်။မင်းစိတ်ခင်ဗျားတို့စိတ်ဘယ်ရောက်နေလဲဆိုတော့ဘယ်ရောက်မှန်းမသိအောင်စိတ်တွေပြန့်အဲ့ဒါကိုဥဒ္ဒစ္စာခေါ်တာပဲ။ကြာပုံလေးကိုဒဲကြလိုက်လေကြာမှုန်လေလွင့်နေတယ်လို့ပဲ။ငြိမ်တဲ့မှုမရှိဘူး၊ချီလေမှုမရှိဘူး။အဲ့ဒါဥဒ္ဒစ္စာပဲ။ကျောင်းတခါလေကျမတို့ခင်းတဲ့ပကံကုံသွားတာလေဘာရတာမှမသိဘူးတရားပွဲတပွဲပြီးသွားလေဘာဟောသွားမှမသိဘူးတခါတလေကြည့်တော့ကြည့်နေတာပဲကြည့်နေတယ်လို့ပဲထင်ရတာပဲ ဒီဘက်ကဘေးကသူကကြည့်နေကြည့်နေတယ်ခုကျမတို့ဘက်ကကြည့်နေကျမတို့ကြည့်နေတယ်စိတ်ဝင်စားတယ်ဖြစ်ဒါပေမဲ့သူ့စိတ်ကဒီမှာမရှိဘူးလူရတာကြည့်နေတာစိတ်ကဟိုရောက်ဒီရောက်နေမြင်လည်းမမြင်ဒါကြောင့်ကြည့်ကားကြည့်မမြင်ကြားကားနာကားထောင်ဤမကြားအဲ့ဒါလေစားကားစားဤအရာကမသိစားစိတ်ကဒီစားတဲ့အာယုံမြင်တဲ့အာယုံကြည့်တဲ့အာယုံတွေမှာစိတ်ကမရှိဘူးပြန်နေတာအာယုံအများကြီးကိုပြန်နေတယ်ဘယ်အာယုံရောက်မှန်းကိုမသိအောင်ပြန်နေတာကိုအုတ်တဲ့စားတော့အဲ့မောဟတယ်မောရတဲ့ဘာဝတည်ဘူးအဲ့ဒီတော့ဆိုလိုရင်းကအုတ်တဲ့စားဆိုတဲ့စကားလုံးကစိတ်တသိဖြစ်နေတာအုတ်တဲ့စားကခြေလှယ်လိုက်လို့ပြောင်းလာတဲ့စိတ်ကိုအုတ်တဲ့စားတန်ပြိုစိတ်ဝိသိကိစ္စစိတ်တသိခြေလှယ်လို့ပြောင်းလာတဲ့စိတ်ကိုဝိသိကိစ္စတန်ပြိုစိတ်ဒိဋ္ဌိစာစိတ်တသိပဲဒိဋ္ဌိကခြေလှယ်လိုက်လို့ဖြစ်လာတဲ့စိတ်ကိုဒိဋ္ဌိကတာတန်ပြိုစိတ်ဒါတွေပဲဒါဆိုကျွန်တော်တို့ကဆိုသွားတဲ့တပါးချင်းတပါးချင်းတပါးချင်းပူဇော်သွားတဲ့စိတ်တွေအလုံးနဲ့အလုံးနိုင်ကိုကြည့်ရင်စိတ်တသိတွေရဲ့ခြေလှယ်မှုကြောင့်ဖြစ်တာတွေပဲနောက်ပိုင်းတွေ့တော့ဟုတ်ပြီနော်ဒါဆိုရင်ခက်ခက်ကြမ်းကြမ်းနဲ့ဒေါသစိတ်တသိအရှင်းခံတဲ့စိတ်ကိုဒေါသမှုစိတ်အဲ့ဒီဒေါသမှုစိတ်ရဲ့စိတ်ရဲ့တဘာဝကဖြစ်တဲ့ကြမ်းကြမ်းမှာဒီဒေါသမှုစိတ်ကခြေလှယ်လိုက်လို့ရှိရင်ဖြစ်လာမယ်သူ့ကြောင့်ဖြစ်လာမယ်စကားပြောတဲ့အတန်ဝစီကံကြည့်ရင်လည်းဒေါသကံပါလာပြီဒေါသမှာနှစ်ချက်ရှိမယ်ကြဒေါသရဲ့တက်ဒေါသကျွန်တော်တို့အချက်အချင်းမှာနားလည်နေတဲ့ဒေါသကတက်ဒေါသရှူးရှူးရှဲရှဲဖြစ်တဲ့ဒေါသရိုက်မောင်းပုံမောင်းဖြစ်တဲ့ဒေါသတက်တဲ့ဖြစ်တဲ့ဒီဖြစ်တဲ့ဒေါသတက်ဒေါသကျေးဇူးတော်ရှင်များပါဒေါသစာခက်ခဲနဲ့ကြမ်းတမ်းနဲ့မကျေနပ်တာနဲ့များဒေါသပဲဒါဆိုရင်စိတ်မကောင်းဘူးဝမ်းနည်းတယ်ခြေခွဲတယ်ပူဆွေးတယ်ငိုချွေးတယ်ဟာဒါလည်းကြည့်ဝမ်းနဲ့ပူဆွေးနေတယ်ခြေခွဲနေပါတယ်ဆိုတဲ့ကသူကလည်းနူးညံ့သိမ်မွေ့တာလားခက်ခဲတာလားဆရာမြတ်စွာဓမ္မမေစေများဝမ်းနည်းတယ်ပူဆွေးနေတယ်ဆိုတဲ့ကလည်းခက်ခဲတာလားနူးညံ့နေတာလားဖြစ်ကြတာပဲပေါ့ငိုနေတဲ့လူတယောက်ကိုကြည့်ကြည့်ပါလားတချို့ဆိုအန်နေတိတ်တော့ငိုတာမရှိဘူးလားမျက်လုံးတွေကမျက်ရည်တွေကကျအာနှက်တွေကထွက်နှက်တွေကိုညှစ်ရှူရှဲရှူရှဲနဲ့ငိုနော်စသည်ဖြင့်အဲ့ဒီလိုဖြစ်နေတယ်ဆိုတဲ့ကပါးစပ်ကလည်းလေအသံကလည်းထွက်တယ်ငိုတန်းတော့၎င်းထွက်ခြင်းတွေ့နေပါးစပ်ကလည်းပြေကျောက်ပြေကျောက်ပြောခြင်းပြောနေတယ်အဲ့ဒါကိုကြည့်ကြည့်အားဖြင့်နူးညံ့လာလားခက်ထန်လာလားကျဉ်းကျဉ်းလာလားသိမ်မွေ့လာလားကျန်းကျန်းနေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီငိုချွေးနေရင်ရိုက်မောင်းပုံမောင်းလည်းမလုပ်ပါဘူး။တော့သူများကိုလည်းမသက်ပါဘူး။သို့တော်လည်းသူ့ရဲ့တန်တန်မှာဒေါသဖြစ်နေတာလေ။အဲ့ဒေါသကလက်တော့မပြောင်းနိုင်တဲ့အတွက်ကြောင့်ဖြစ်တဲ့ဒေါသကြောင့်။ဒါကြောင့်မိဘနဲ့သားသမီးမိဘကသားသမီးကိုလိန်မာစေခြင်းလို့သုံးမှတယ်ဆိုရင်တချို့မိဘကသုံးမှတာကနင်းနေသူ့ဒေါသများများဖြစ်လာမရှိဘူးလား။ဖြစ်တယ်သူရိုက်တယ်ကလေးကလည်းမိဘအရိုက်ကိုခံပြီးတော့လည်းမငိုဘူးလားမိဘကရိုက်တာကတက်ဒေါသသားသမီးကအရိုက်ခံပြီးငိုနေတာမိဘပြန်မှမလုပ်နိုင်ဘူးမလုပ်နိုင်တော့သူမကျေနပ်ကြောင်းလို့သူငိုပြီးတော့ဆန္ဒပြလာတယ်ဒါကြောင့်ကလေးလေးသူနှုတ်ဆိုခြင်းတဲ့အချိန်မှာနှုတ်မဆိုရငိုပြလာအဲ့ဒါဘာပြမကျေနပ်ဘူးလို့သူပြောနေတာပဲဒေါသပဲဒါကြောင့်ဒီနေရာမှာထက်ထန်ကျန်းတဲ့ဒေါသတွေစိတ်မနှောမှဖြစ်တယ်လို့ဝစီမှလည်းထွက်လာနိုင်တယ်လို့အမှုရာမှလည်းခြေချင်းပုတ်ပြီးဝိုးနေတာတချို့ကလေးစိတ်ကောက်တာနော်ဒါမိဘနဲ့ဖိုးကကြိုက်ပေါက်ဒီကကြိုက်ပေါက်တယောက်တယောက်ရန်ဖြစ်တာပဲကြည့်ကြည့်ခွေးချင်းချင်းပဲဖြစ်ဖြစ်သွားပြဲပြတာတို့ဟုတ်လားစသည်ဖြင့်နော်ဒီနေရာမှာအတန်ကြီးဖတ်ပြတာတို့ဒါတွေကလည်းသူတို့ရဲ့ဒေါသကိုပြလာတယ်ဒါကြောင့်ခက်ခဲကြမ်းတမ်းမကျေနပ်တဲ့စိတ်တသိက်ဒေါသကိုအရင်ခံတဲ့စိတ်ကိုသောတမှုစိတ်အတူတူပြောလိုက်တော့မောဟအရင်ခံတဲ့စိတ်ကိုမောဟမှုစိတ်လို့သုံးနေပေါ့ဒီနေရာမှာကျမတို့ကမောဟမူလအရှိသောစိတ်ကိုမောဟမှုစိတ်ပေါ့မောဟစိတ်တိတ်အရင်ခံသောစိတ်ကိုမောဟမှုစိတ်အတူတူပြောလိုက်တော့မောဟမှုစိတ်မောဟမှုစိတ်ဆိုတဲ့အတွက်ကြောင့်မောဟဆိုတာဘာလဲလို့ပြောရင်မောဟရဲ့သဘာဝကတွေးဝေတယ်တွေးဝေတဲ့သဘောမသိတဲ့သဘောဒါကြောင့်တွေးဝေပြီးတော့တွေးဝေမှုမသိပုဂ္ဂိုလ်အရင်ခံပြီးတော့ဖြစ်တဲ့စိတ်ကိုမောဟမှုစိတ်မောဟမှုစိတ်မှာနှစ်မျိုးရှိတယ်မောဟမှုစိတ်မှာနှစ်မျိုးရှိတဲ့နေရာမှာပထမမောဟမှုစိတ်ဒီဝိသိတံလို့ပြောတဲ့အတွက်ဝိသိကိစ္စတန်တယုတ်ဒုတိယမောဟမှုကဩဒိစ္စတံလို့ပြောတဲ့အတွက်ဩဒိစ္စတန်တယုတ်အဲ့တော့ဝိသိတံကိုအရှည်ရေးရင်ဝိသိကိစ္စအဲ့ဒီဝိသိကိစ္စဆိုတဲ့စကားလုံးရဲ့အတိတ်တွေကယုံမှားတန်တရားဖြစ်မှု ကျုံမားတယ်တန်တရာဖြစ်ကျုံမားတန်တရာဖြစ်တာကိုဝိစီကိစ္စလို့သုံးတာလေကျွန်တော်တို့ဒီဝိစီကိစ္စဆိုတဲ့စကားလုံးကိုအရက်ထဲမှာယူသုံးကြပါလေကျွန်တော်တို့ရဲ့မြန်မာစကားတော်တော်များများသည့်ဘာသာစကားပေါင်းများစွာယူသုံးထားတာများကြီးပါဝိသိကိစ္စဆိုတဲ့စကားလုံးနဲ့သုံးနေစေတနာဆိုတဲ့စကားလုံးနဲ့ယူသုံးထားတဲ့မေတ္တာဆိုတဲ့ယူသုံးတာလေဆိုဒီလိုဆိုအင်္ဂလိပ်စကားတွေလည်းကျွန်တော်တို့မြန်မာထဲမှာယူသုံးတဲ့ bus code တို့ကားတို့အဲ့ဒါတွေအကုန်လုံးကအင်္ဂလိပ်စကားတွေပဲနော် bus code သာကြည့်မယ်အကားစီးမယ်စသဖြင့်ပြောတာအဲ့ဒါတွေကအင်္ဂလိပ်စကားတွေပဲဒါဆိုဒီလိုဆိုအခြားအခြားဘာသာစကားတွေယူသုံးပါဠိစကားတွေအခုယူပြောထားတာလည်းရှိတယ်ပေါ့အဲ့တော့ယူပြောနေနေရမှာမှန်မှန်ယူပြောတာလည်းရှိတယ်ခါတလေကိုယ့်ဟာကိုယ်ရှောက်ချင်းရတယ်ရှောက်ယူပြောတာတွေရောမရှိဘူးလားဒါတော့ရှောက်ယူတဲ့စကားလုံးပါဠိစကားလုံးတွေကရှောက်ယူပြီးပြောထားတဲ့အမှားကြီးပြောနေတဲ့စကားလုံးတစ်လုံးတွေအဲ့ဒီဝိသိကိစ္စကျွန်တော်တို့ဝိသိကိစ္စဆိုတဲ့စကားလုံးဘယ်လိုပြောကြလဲပေါင်းမလေးအိမ်မလေးစာမတင်နိုင်ပါဘူးတင်နှလာတက်ပါတင်နှလေးလာတက်နိုင်မှာအိမ်မှာဝိသိကိစ္စတွေကိုများတယ်လားမပြောနဲ့ဟုတ်လားဟိုဟာတွေရောဒီဟာတွေရောရှုပ်ထွေးနေတာပဲအလုပ်ကိစ္စတွေများလွန်းလို့လေဝိသိကိစ္စတွေကြည့်တယ်မလားကိစ္စဝိသတွေများတာဘောအဲ့ဒါဝိသိကိစ္စတွေများတာဘောနားထောင်နေတူရလဲကိုကဝိသိကိစ္စပါလိုက်နားမလဲသူစိတ်ထဲမှာပါတာပြန်လိုက်တယ်ဒီလောက်အိမ်မှာမလာနိုင်သင်တန်းတော်မလာနိုင်အိမ်မှာဝိသိကိစ္စတွေရတယ်များလိုက်တာအလုပ်တွေများနေတာနေမှာပေါ့အဲအဲ့ဒါဆိုယူသွားပြန်ရောသူကနောက်တစ်ယောက်ကြည့်ရင်ဒီလိုပါပဲရိတ်တာလည်းမလာနိုင်ပါဘူးဟုတ်လားဝိသိကိစ္စများလားမပြောနောက်တစ်ယောက်ကလည်းအဲ့ဒါဘာမှမသိဘူးနော်အဲ့ဒီလိုအဲ့ဒီလိုနဲ့မြန်မာစကားလုံးထဲမှာဝိသိကိစ္စကအမွေးစားထင်နေရတယ်အတိအကျကျတော့သူတို့တည်နေတဲ့ကိစ္စဝိသတွေများနေတာကိုဝိသိကိစ္စလို့ချင်တယ်ကြတော့ကိစ္စဝိသအလုပ်တွေများနေတာဒီဝိသိကိစ္စမဟုတ်ပါဝိသိကိစ္စတွေဒီကျုံမှာအဲ့တော့သူစကားအတိုင်းယူသုံးရင်သင်တန်းတွေလည်းမလာနိုင်ပါဘူးရိတ်တာလည်းမလာနိုင်ဘူးအိမ်မှာဝိသိကိစ္စတွေများနေဆိုအိမ်မှာသူဘာတွေဖြစ်တာလဲယုံမှားတန်နေတာဖြစ်နေတာဟုတ်လားအဲ့တော့ဝိသိကိစ္စဆိုတဲ့အဓိပ္ပာယ်ဒီယုံမှားအဲ့ဒီဝိသိကိစ္စဆိုတဲ့တရားဒီအခုတို့စေတသိက်ထဲမှာပါတယ်နော်အဲ့ဒီစေတသိက်ဒီဘယ်တော့တောင်ဆိုးလဲဆိုရင်အဲ့ဒီဝိသိကိစ္စဆိုတဲ့တရားကိုမပယ်နိုင်ရင်သူကမဲ့နဲ့ပယ်မှပြောက်တယ်အခုတို့မဲ့နဲ့ကမပယ်နိုင်သူကအပယ်လေးပုံဆွဲချတယ်အဲ့တော့တော့ကြပတိမဲ့တစ်ချက်ကိုရမှာဓမ္မမေတ္တာကိုတင်လိုက်ပြီလောကုတ္တရာကုသိုလ်အကျဉ်း၄ပါးတင်လိုက်ဟုတ်တယ်လားလောကုတ္တရာကုသိုလ်အကျဉ်း20လောကုတ္တရာကုသိုလ်အကျဉ်း၄ပါးသောတာပတိမဲ့စိတ်တစ်ပါးတဂရဂါမိမဲ့စိတ်တစ်ပါးအနာဂါမိမဲ့စိတ်တစ်ပါးအရဟတ္တမဲ့စိတ်မဲ့ဆိုတာကုသိုလ်ပဲလောကုတ္တရာကုသိုလ်မှာမဲ့၄ပါးထဲမှာအနှိမ့်ဆုံးမဲ့ဖြစ်တယ်သောတာပတိမဲ့ရမှာအဲ့ဒီဝိသိကိစ္စကိုအမြင့်ပြအပယ်လိုက်နိုင်ပယ်လိုက်မှာအပယ်တကားပိတ်တာဒါဆိုရင်ဝိသိကိစ္စကိုမပယ်နိုင်သေးတဲ့တွေအပယ်တကားမပိတ်ဘူးရှင်။အဲ့တော့ဝိသိကိစ္စဆိုတဲ့စကားလုံးကလေရိုးရိုးတန်နေညမဟုတ်ပါ။ယုံမှားတန်နေရဖြစ်ခြင်း။ဘယ်ပေါ်မှာယုံမှားတန်နေရဖြစ်လဲ။ငါးဌာနမှာယုံမှားတန်နေရဖြစ်တယ်။တရားရှင်၌ယုံမှားခြင်း။တရားတော်၌ယုံမှားခြင်း။တန်ခါတော်၌ယုံမှားခြင်း။ကံ၌ယုံမှားခြင်း။ကံဤအချိုး၌ယုံမှားခြင်း။အဲ့လိုပြောရင်ယေဒနာ3မျက်3ပါးရဲ့ကံရဲ့အကျိုးငါးဌာန၌ယုံမှားတန်တရားဖြစ်မှုသည်ဝိသိကိစ္စဖြစ်ပါသည်တရားတရားတန်ခါကံဤအကျိုးဒီငါးဌာန၌ယုံမှားတန်တရားဖြစ်ခြင်းသည်ဝိသိကိစ္စတရား၌ယုံမှားတယ်ဖျားစစ်မှာမယုံမင်းနဲ့ဖျားသူဖျားရောင်မှာသွားယုံမှားတာတရားသူတရားတွေပေါ်မှာယုံမှားတာတန်ခါသူတန်ခါတွေပေါ်မှာယုံမှားတယ်ကံပေါ်မှာလည်းယုံမှားတယ်ကံရဲ့အကျိုးမှာလည်းယုံမှားတယ်ယုံမှားတဲ့အတွက်ကြောင့်သူကဘာဖြစ်လဲတန်တရားတွေဖြစ်ကြတယ်တန်တရားဝင်ခြင်းနဲ့ယုံမှားခြင်းနဲ့နည်းနည်းလေးကြွေးကြောင်းရှိတာအဲ့တော့ယုံမှားတန်တရားယုံမှားတယ်ဆိုတော့လွဲထွက်သွားတာပေါ့လေတန်တရားဖြစ်ပြီဆိုရင်တော့သူကဘာကြောင့်တန်တရားမင်းဖြစ်လဲဆိုသူဉာဏ်ကမမိတဲ့အတွက်ဟုတ်ဟုတ်ပါမလားလို့တန်လျာဝင်တာကိုယုံမှားတန်လျာဖြစ်ချင်းလို့သုံးပါတယ်။ဒါကြောင့်ဝိသိကိစ္စကိုကျေးဇူးတော်ရှင်မြတ်စွာဘုရားကဒီဝိသိကိစ္စဆိုတဲ့တရားဆိုသည်ဉာဏ်မမိတဲ့ပုဂ္ဂိုလ်တွေမှာဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာအဋ္ဌကထာဆရာများကဘယ်လိုပြောလဲဆိုရင်ဉာဏ်ဒီဟုသောစေကုသမာကင်းသောသဘောဉာဏ်ဆိုတဲ့စိတ်ကုဆရာနဲ့ကင်းတဲ့အတွက်ကြောင့်ကုသရံပျောက်ခဲတဲ့အနာရောဂါဆိုနဲ့တွေ့တယ် ဒါကြောင့်ကျမတို့ဆရာတော်တန်ခါတော်တွေပညာရှင်ကြီးတွေကယုံမတန်တဲ့အဖြစ်အဲ့ဒီယုံမတန်တဲ့အဖြစ်ဒီတိုင်းမထားရအောင်ဉာဏ်မမြင်ရင်ဉာဏ်ချင်းဆက်ဆိုတဲ့အတိုင်းမတိလင်မေးမစင်ရင်ဆေးဆိုတဲ့အတိုင်းမသိရင်ဘာလုပ်ရမလဲမေးမြန်းရမယ်ကိုယ့်ရဲ့ယုံမှားမှုကိုဉာဏ်မမြင်တဲ့အခါဖြစ်တဲ့ယုံမှားမှုဉာဏ်မမြင်တဲ့အခါဖြစ်တဲ့တန်လျာဝင်မှုတွေကိုပညာရှင်တွေထံမှာချဉ်းကပ်ပြီးတော့ကိုယ့်ရဲ့ယုံမှားမှုဝိသိကိစ္စကိုဖြေဖျောက်ပလိုက်ရမယ်ဖယ်ရှားပလိုက်ရပါမယ်သဘောပေါက်ပါလားဓမ္မမင်းရှင်ပြန်ဒါကြောင့်ဉာဏ်မမြင်ဉာဏ်ချင်းဆက်ပေးပါတဲ့ကိုကဉာဏ်မမြင်ကိုတဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေမှာချင်းကပ်ပါကိုရဲ့ယုံမားတန်တရားဖြစ်မှုတွေပေါ်မှာမေးလျှောက်ပါအဲ့ဒီလိုယုံမားတန်တရားဖြစ်လာရင်စိတ်အစဉ်ကိုကအမှန်ကိုမသိတဲ့အတွက်ကြောင့်တွေ့ဝေမှုဖြစ်တဲ့အတွက်ကြောင့်ဝိသိကိစ္စာတန်ပြုတ်စိတ်ဆိုတာဒီမောဟစိတ်နဲ့ပါခြင်းဖြစ်ပါတယ်သဘောပေါက်ပြီနော်ကဲနောက်တစ်ခုကဥဒ္ဒစ္စအဲ့ဒီမှာတန်တရုပ်ဆိုတဲ့စကားလုံးလေးပါတယ်ဝိသိကိစ္စာတော့ရှင်းသွားပြီတန်တရုပ်တန်တရုပ်ဆိုတာဒီကျမတို့တန်တယုတ်တာဆိုတဲ့ပါဠိစကားလုံးကလာတယ်ကျမတို့ဓာတ်ကိုပတ်ချံ24ပစ္စည်းမှာဆိုရင်လေတန်တယုတ်တာပစ္စည်းဆိုပါလာမပါဘူးပါထားတယ်တန်တယုတ်ရဲ့စန့်ကျင်ဘက်ကဝိသယုတ်တာပစ္စည်းဟေတုပစ္စယောအာရမဏပစ္စယောစသည်ဖြင့်ဆိုသွားတဲ့နေရာမှာတန်တယုတ်တာပစ္စယောဝိသယုတ်တာပစ္စယောတန်တယုတ်တာကိုပါဠိဖြစ်လိုက်တော့တန်တယုတ်တန်တယုတ်ကိုဝိသယုတ်တာကိုလည်းပါဠိဖြစ်လိုက်တော့ဝိပယုတ်ပေါ့ကျမတို့ဒီစကလုံးနှလုံးစီတွဲရက်တွေရွေးဖြစ်ပါလေတန်တယုတ်ကိုသိရရင်ဝိပယုတ်ကိုသိကိုသိရတယ်အတိတ်တွေကစန့်ကျင်ပဲဖြစ်ပါတယ်တန်တယုတ်ဆိုရှင်းတယ်ဆိုတဲ့ရှင်းတွဲတယ်ရှင်းဆက်တယ်ဒါကျမတို့မြန်မာစကလုံးမှာတော့ရှင်းတွဲတာရှင်းတွဲနေရင်တန်တယုတ်မရှင်းတွဲဘူးဆိုရင်တော့ဝိပယုတ်ဘယ်လိုပြောရင်ရှင်းရင်တန်တယုတ်မရှင်ဝိပယုတ်အဲ့ဒီရှင်းတယ်မရှင်းတယ်ဆိုတာရှင်းတွဲခြင်းကိုသုံးတဲ့အတွက်ကြောင့်ရပ်ပလက်ဟာထူညက်လေးတက်ရှင်းရာကောင်အတုံးညက်တာရှင်းရှင်းတန်တာမျိုးမဟုတ်ရှင်းတွဲတယ်ရှင်းဆက်တူးရှင်းသွားတယ်ဟုတ်ပါလားဒီသဘောမျိုးတွဲသွားတယ်တွဲသွားတယ်ဆိုတာလည်းရှင်းသွားတာကြောင့်ရှင်းတွဲတယ်ဆိုတဲ့စကားလုံးကိုမြန်မာတွေကစိတ်ဓာတ်ယူသုံးတော့တွဲတယ်လို့လည်းသုံးနိုင်တယ်ရှင်းတွဲတယ်ဟုတ်လားသူတို့နေရောတွဲပြီးတွားနေတာပဲသူတို့တွဲနေတာတော်တော်ကြာပြီပေါ့ဆိုပြတွဲသွားပါတယ်ဆိုတဲ့ကရှင်ပြီးတော့တွားတာပေါ့ဖြေတယောက်နောက်တယောက်တွားတာမျိုးမဟုတ်ဟုတ်တယ်နော်အဲ့လိုမျိုးလေးလည်းသိရမယ်တွဲရှင်တွဲနဲ့တွဲလောင်းနဲ့လည်းမတူတော့ကလေးကြီးတွဲလောင်းတွဲထောင်းနဲ့ဆိုတော့နောက်ထပ်လိုက်လာတာကိုပြောတာရှင်တွဲလာမျိုးကျတော့တူတူတွားလာမျိုးသဘောပေါက်တယ်နော်ဒါကြောင့်မြန်မာစကားလုံးကိုလေမြန်မာစာမြန်မာစကားကိုတက်ဖို့ဆိုတော်တော်ယူရတယ်ဒါကြောင့်နိုင်ငံခြားသားတွေပါတယ်ကအခြားအခြားဘာသာစကားကိုကျမတို့သိနေဆို6လလောက်ဆက်တယ်မြန်မာစကားကိုသင်ဖို့ဆိုရင်အကျမ်းရင်းတော့ပြောတတ်မယ်ခုကျမတို့ပြောနေတဲ့ဝေါ်ဟာရာစကားလုံးကျွဲကျွဲဝေါ်ဝါပြောလို့ဆိုသူတို့မျက်စိတောင်သဘောလင်းတယ်မြန်မာစကားကဝေါ်ဟာရာကြီးအများအကြီးသုံးတယ်တွဲတာတော့မှယိုယိုတွဲတာရှိတယ်ဟုတ်တယ်လားတွဲလောင်းကြတာရှိတယ်တွဲလဲဆွဲနေတာရှိတယ်မတူမျိုးစုံကွဲတယ်ဒါပါဆိုအခုလေရှင်တွဲတယ်ဆိုတဲ့စကားလုံးမှာကျမတို့ကအပြားစုပြီးတန်ပြုတ်ကိုယူရှင်တယ်လို့ပြောတယ်ရှင်လည်းဆိုအသက်ရှင်တာမျိုးမဟုတ်ဘူးနော်ရှင်တွဲကြည့်ရှင်ဆက်ကြည့်ဝိပယုတ်ဆိုတော့မရှင်ဘူးဆိုတော့မရှင်တွဲဘူးမရှင်တွဲဘူးဆိုတဲ့အတွက်ကြောင့်အတူတူမရှိဘူးပေါ့တခြားစီပေါ့ရှင်တွဲတယ်ဆိုတဲ့ဟာအတူတူရှိတယ်ပေါ့ဟုတ်ပါလားအဲ့တော့ဒါကြောင့်ပဋ္ဌာန်းတရားတော်တွေပါလေသူတို့သင်တဲ့အခါကြလို့ရှိရင်တန်ပယုတ်ဆိုတာရှိလို့ရှိရင်အတူတကွာရှိသေးတာဆိုတဲ့အတွက်ကြောင့်သဟဇာတာနဲ့အတူတူပဲနော်ဒါမျိုးလေးတွေသိနေရမယ်ဒါကြောင့်ပဋ္ဌာန်း24ပစ္စည်းဆိုကျမတို့သင်ရတယ်ပဋ္ဌာန်းနေလဲရုပ်သက်ဘူဇော်နေချာကျမတို့ကပါဠိတော်တွေရဲ့အဓိပ္ပာယ်လည်းမသိဘူးနောက်တစ်ခုပဋ္ဌာန်းဆိုရင်ဟေတုပစ္စယောအာရမဏပစ္စယောစသည်တွေမှကျမတို့ကပဋ္ဌာန်းလို့အခုလိုစကားပြောနေတာအခုလိုတရားတွေမှလည်းပဋ္ဌာန်းတွေအများ